Welcome to the Voice of America in Burmese.
မင်္ဂလာညကျမ်းပါခင်ဗျာ VOA American တန်ခါနေ2025ခုနှစ်မတ်လ9ရက်တောက်ကြညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာဒီကနေ့ညထုတ်လွှင့်ပေးတဲ့ VOA သတင်း Radio စီစဉ်တွေကို line to meter 1925 32တို့အပြင် line lab meter 190ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ဒါအပြင် VOA Radio အစီအစဉ်တွေကိုရုပ်သံနဲ့အတူပူးတွဲထုတ်လွှင့်နေတာဖြစ်တဲ့အတွက် VOA website, YouTube နဲ့ Facebook တို့ကနေလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်တော်ခင်မောင်စိုးမင်းကအစီအစဉ်မူအဖြစ်တာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကိုခမောင်စိုးမင်းကျွန်တော်ကတော့ဝင်းမင်းပါဒီညထိတ်တန့်ရောက်သတင်းတွေကိုကိုခမောင်စိုးမင်းနဲ့ပဲပြောပြပေးမှာပါ။ဒီညအထူးခြားဆုံးသတင်းတွေထဲမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကနေဒါမက္ကဆီကိုကသွင်းကုန်ကုန်ကောက်မှုကိုယာယီဆိုင်းငံ့လိုက်ပါတယ်။ဒါအပြင်အမေရိကန်အယံဘဏ္ဍာကို Bitcoin Digital ငွေကြေးနဲ့ပါထားဖို့သမ္မတထရမ့်ကအမိန့်ထုတ်လိုက်ပါတယ်။နောက်ပြင်သစ်ကပါရီနိုင်ငံတကာဘူဒါနာမပေါက်သေးတဲ့ဒုတိယကမ္ဘာစစ်ဘုံတွေ့ခဲ့ပါတယ်။နောက်မြန်မာမြောက်ပိုင်းမှာတော့ငွေလင်ကိုင်းတွေရှင်းသွားပြီးတော့တရုတ်ကပြောလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာအကောင်းဆုံးသတင်းတွေကိုပြောပြပေးမှာပါကိုကမောင်စုံမင်း။
ဟုတ်ကဲ့ပါကိုဝင်းမင်းအခုလိုမြန်မာနဲ့နိုင်ငံတကာနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုလည်းတင်ဆက်ပေးအောင်ပါပါအခုညပိုင်းနားဆင်ရမယ့်သတင်းပေးပို့ချက်တွေကအမည်အနေနဲ့နားဆင်ရမှာက
ကျမကတော့ကျွန်တော်ဒီငါးချက်မပြောတော့လုံးဝမပေးရနဲ့ဒီပါနဲ့အဲဒီချိုးရတဲ့ခေးနဲ့ဆက်တယ်မရှိတော့ပြတ်ကုန်တော့အရင်ကကစ္စလာကိုစိုက်လို့ကပြန်တော့ရတဲ့အချိန်တွေရှိတာနော်ဆက်ခဲရတော့အလေးပြန်ဆိုတော့ဒိုင်ရိုက်နဲ့တောင်းမယ်နဲ့အေဂျင်စီကိုတတ်ချုပ်တော့ဒီလိုအေဂျင်စီကတော့ဆက်ခဲရပါတော့
နိုင်ငံခြားအလုပ်သမားတွေစေလွတ်တဲ့ agency တွေအနေနဲ့အလုပ်သမားတွေစီကနေလစာရဲ့25ရာခိုင်နှုန်းရအောင်တောင်းမပေးနိုင်ရင်အိတ်ဆိုင်ပေးရမယ်လို့စစ်ကောင်စီကတောင်းဆိုလိုက်တဲ့သတင်းမှကြားရမှာပါ။အဲဒီနောက်ထိုင်းနိုင်ငံတောင်ပိုင်းမှာမြန်မာနိုင်ငံသားတွေဖမ်းခံရတဲ့သတင်းပေးပို့ချက်နဲ့နိုင်ငံတကာသတင်းဆောင်ပါတွေအနေနဲ့တရုတ်စီးပွားရေးကနေဒါလူဝင်မှုတင်းကျပ်လာတဲ့အကြောင်းစာတာတွေကိုလည်းနားဆင်ကြည့်ရှုကြရမှာပါ။ပုံမှန်ထုတ်လွှင့်နေကြအပတ်စဉ်အစီအစဉ်တွေအနေနဲ့အမျိုးသမီးကန္နာသုတစုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအကြောင်းကိုလည်းထုတ်လွှင့်မှာဖြစ်ပါတယ်။ကဲကိုဝင်းမင်းရေဒီကနေ့နောက်ဆုံးရထူးခြားတဲ့သတင်းတွေကိုပြောပြပေးကြရအောင်လားခင်ဗျာ
။အမေရိကန်သမ္မတကကနေဒါမက္ကဆီကိုကသွင်းကုန်ခွန်ကောက်မှုကိုယာယီဆိုင်းငံ့လိုက်ပါတယ်။ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကကွန်ပစ္စည်းတွေပေါ်သွင်းကုန်ခွန်ကောက်ကန်မှုကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသတင်း၄ဘက်ဆိုင်းငံ့လိုက်တာပါ။အမေရိကန်ရဲ့အဓိကကုန်သွယ်ဘက်နိုင်ငံတွေဖြစ်တဲ့အိန္ဒိယနိုင်ငံတွေကကွန်ပစ္စည်းတွေပေါ်25ရာခိုင်နှုန်းသွင်းကုန်ခွန်ကောက်ခတ်မှုကြောင့်အမေရိကန်စုရှယ်ယာဈေးကွက်တွေကျနေချိန်မှာအခုလိုနှစ်နိုင်ငံလုံးကကွန်ပစ္စည်းအများစုပေါ်သွင်းကုန်ကောက်ခတ်မှုကိုဧပြီလ2ရက်နေ့အထိဆိုင်းငံ့ထားဖို့သမ္မတကချက်တာရင်းမနေ့ညမှာအမိန့်ထုတ်ခဲ့တာပါ။မက္ကဆီကိုကနေဒါနဲ့အမေရိကန်တို့ရဲ့2020ခုနှစ်ချုပ်ဆိုတဲ့ကုန်သွယ်ရေးသဘောတူချက်မှာအကျိုးဝင်တဲ့ကွန်ပစ္စည်းအားလုံးအပေါ်25ရာခိုင်နှုန်းသွင်းကုန်ခွန်ကောက်ခံတာကိုဆိုင်းငံ့တယ်လို့သမ္မတအမိန့်မှာဖော်ပြခဲ့ပါတယ်။ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကတင်သွင်းတဲ့မော်တော်ယာဉ်တွေပေါ်25ရာခိုင်နှုန်းအခွန်ကောက်ခံမှုကိုလည်းရပ်ပိုင်းအတွင်းမှာပဲပြန်ပြီးဆိုင်းငံ့ခဲ့ပါတယ်။အမေရိကန်ကားကုမ္ပဏီကြီး3ခုနဲ့သမ္မတဆွေးနွေးခဲ့ပြီးတဲ့နောက်မှာအခုလိုဆိုင်းငံ့ခဲ့တာပါ။တစ်ချိန်တည်းမှာအမေရိကန်လက်သမားတွေအတွက်ကနေဒါကတင်သွင်းတဲ့မျိုးစာတွေပေါ်မှာလည်းကနေဒါကစွန့်ရင်ဆိုင်ရာသွင်းကုန်တွေလိုပဲသွင်းကုန်ခွန်10ရာခိုင်နှုန်းသာကောက်တော့မယ်လို့ဆက်ဖော်ပြထားပါသေးတယ်ခင်ဗ
ျ။အမေရိကန်အယံဘဏ္ဍာကို Bitcoin နဲ့ပါထားဖို့သမ္မတကအမိန့်ထုတ်ပြန်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာအစိုးရအယံဘဏ္ဍာငွေကြေးကို Bitcoin Digital ငွေကြေးနဲ့ပါထားရှိဖို့သမ္မတ Donald Trump ကမနေ့ကပဲအမိန့်ထုတ်ပြန်လိုက်တာပါ။ Online မှာလက်ပတ်နေကြဖြစ်တဲ့ Digital ငွေကြေးတွေထဲကတစ်ခုဖြစ်တဲ့ Bitcoin ကိုမဟာဗျူဟာမြောက်အယံဘဏ္ဍာငွေကြေးအဖြစ်ထားရှိနိုင်အောင်ဆောင်ရွက်ကြောင်းအမိန့်ကိုကြာတာပရိနေကဒေါ်နယ်ထရန့်ကလက်မှတ်ရေးထိုးခဲ့ပါတယ်။ဒါကြောင့်ရာဇဝတ်လုပ်ငန်းနဲ့ဥပဒေနဲ့အညီသိမ်းဆည်းထားတဲ့ခန့်မှန်းခြေ Bitcoin 2သိန်းလောက်ကိုအယံဘဏ္ဍာအဖြစ်ထားရှိသွားမှာဖြစ်တယ်လို့ Digital ငွေကြေးဆိုင်ရာအင်ဗျူတော်အကြံပေး David Sack ကပြောကြားပါတယ်။ပြီးခဲ့တဲ့စနေ့အတွင်းအမေရိကန်အစိုးရက Bitcoin 3,900,000 လောက်ကို ဒေါ်လာ366သန်းနဲ့ရောင်းချခဲ့တယ်လို့လည်းသူကပြောပါတယ်။တကယ်လို့သာအဲ့ဒီ Bitcoin ငွေကြေးကိုအစိုးရကဆက်လက်ထိန်းသိမ်းထားခဲ့ရင်လက်ရှိဒေါ်လာ19 billion လောက်တန်ဖိုးရှိနေမှာဖြစ်နေပြီလို့လည်းသူကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာ cryptocurrency လို့ပြောကြတဲ့ digital ငွေကြေးကိုတရားဝင်ငွေကြေးတစ်ခုအဖြစ်သတ်မှတ်ပေးဖို့တချို့ကလိုလားနေတဲ့အချိန်မှာအခုလိုသမ္မတကအမိန့်ထုတ်ပြန်ခဲ့တာပါ Bitcoin ဟာ digital ငွေကြေးတွေထဲမှာအစောဆုံးတန်ဖိုးအမြင့်ဆုံးဖြစ်ပါတယ် digital ငွေကြေးလုပ်ငန်းမှာအဓိကကြားသူတွေနဲ့သမ္မတ Trump တို့ဒီကနေ့တွဲဆုံဆွေးနွေးဖို့လဲစီစဉ်ထားပါတယ်ခင်ဗျာ
American သမ္မတက Russia Ukraine စစ်ကိုရပ်ဖို့ဖိအားပေးနေချိန်မှာ Russia ဘက်ကတော့တိုက်ခိုက်မှုတွေဆက်လုပ်နေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကယူကရိန်းကိုအခုလိုဖိအားပေးပြီးမျိုးရှားတပ်ထုဆိုင်ရာသဘောတူညီချက်ပါလက်မှတ်ထိုးဖို့ဆက်တွန်းနေတယ်လို့ရုရှားကလည်းစစ်ပွဲကိုအဆုံးသတ်ဖို့အသင့်ဖြစ်နေကြောင်းသူယုံကြည်တယ်လို့ပြောလိုက်ရှင်ဒီတိုက်ခိုက်မှုတွေဆက်ဖြစ်နေတာပါယူကရိန်းသမ္မတဗလာဒီမာဇယ်လန်စကီနဲ့ဥရောပမဟာမိတ်တွေကအရေးပါတဲ့အခြေခံစောင့်တွေကိုတိုက်ခိုက်နေတာရုရှားကရပ်ဆိုင်းဖို့ပြောပြီးရပ်ပိုင်းမှာပဲရုရှားကယူကရိန်းစွန့်ရင်စောင့်တွေကိုဒီနေ့တောက်ချနေမှာပဲတိုက်ခိုက်ခဲ့တာပါရုရှားကအနည်းဆုံးဒုံးကျည်58စီးနဲ့ဒရုန်း200နီးပါးနဲ့တိုက်ခိုက်ခဲ့တာဖြစ်ပြီးအရှိတ်ဘက်ကာကီဖ်ကနေနောက်ဘက်ထာနိုပီလ်အထိစွန့်ရင်ဆိုင်ရာအဆောက်အုံတွေပျက်စီးခဲ့ပါတယ်။သမ္မတထရမ့်ကတော့တကယ်လို့ဒီအဖြစ်အပျက်သဘောတူညီမှုမရရင်သူတို့ကိုအကာအကွယ်ပေးတော့မှာမဟုတ်ဘူးလို့နေတူမာမေအဖွဲ့တွေကိုသတင်းစကားပါခဲ့တယ်လို့အိန္ဒိယနိုင်ငံတွေကြားငြိမ်းချမ်းရေးဖော်ဆောင်ပေးဖို့ကိုလည်းပြောခဲ့ပါသေးတယ်။ရုရှားသမ္မတဗလာဒီမာပူတင်နဲ့နောက်တစ်လကွဲလောက်တွင်ဆော်ဒီအာရေဗျမှာတွေ့ဖို့ရှိတယ်လို့လည်းသမ္မတထရန်ကဆက်ပြောခဲ့ပါတယ်ခင်ဗျာ
ပြင်သစ်ကပါရီနိုင်ငံတကာမြေထားဘူတာနာမှာမပေါက်သေးသေးတဲ့မပေါက်ကွဲသေးတဲ့ဒုတိယကမ္ဘာစစ်လက်ကျန်ဘုံတွေ့ရှိခဲ့လို့မြေထားခီးစင်တွေဖျက်သိမ်းရပါတယ်ပြင်သစ်နိုင်ငံပါရီမျိုးတော်ကလူစီကားတဲ့ဂါဒူးနော့နိုင်ငံတကာဘူတာယုံနာမှာဒုတိယကမ္ဘာစစ်လက်ကျန်မပေါက်ကွဲသေးတဲ့ဘုံတွေ့ခဲ့လို့ပြင်သစ်ကနေနိုင်ငံတကာသွားတဲ့မြေထားခီးစင်တွေဒီနေ့ဖျက်သိမ်းခဲ့ရပါတယ်ဘူတာယုံကနေတမိုင်လောက်ဝေးတဲ့ဆန်တနီရက်ွက်မှာညာဘက်မြေထားတန်လန်းတွေထိမ့်သိမ်းပြုပြင်နေစဉ်တန်လန်းကြားမှာမပေါက်ကွဲသေးတဲ့အဲ့ဒီဘုံတွေးခဲ့တာလို့အစိုးရပိုင် SNCF မြေထားလုပ်ငန်းကပြောပါတယ်မြို့တွင်းနဲ့နိုင်ငံတကာမြေထားခီးစင်တွေတွင်သာမကနိုင်ငံတကာယူရိုစတာမြေထားခီးစဉ်ဝင်ထွက်သွားလာမှုအများဆုံးဘူတာတစ်ခုဖြစ်တယ်လို့နေ့စဉ်ခီးတဲ့9သိန်းလောက်အသုံးပြုနေကြတဲ့ဘူတာဖြစ်တယ်လို့ SNCF မြေထားလုပ်ငန်းကနေပြောပါတယ်ဂါဒူးနော့ဘူတာကနေဗြိတိန်နိုင်ငံလန်ဒန်မြို့နဲ့ဘယ်ဂျီယံနိုင်ငံဘရာဆဲမြို့တော်ကိုသွားတဲ့မြေထားခီးစဉ်တွေထိခိုက်ကုန်တယ်လို့တာဝန်ရှိသူတွေကပြောပါတယ်အင်္ဂလိပ်ရေလက်ကြားကိုဖျက်ပြီးလန်ဒန်ကနေပါရီကိုရေအောက်ကနေဆက်ထားတဲ့မြေထားခီးစဉ်တွေအားလုံးရပ်ဆိုင်းလိုက်ရတဲ့အတွက်လန်ဒန်ပန်ခရက်နိုင်ငံတကာဘူတာယုံမှခီးတဲ့တွေအများအပြားတောင်းတင်းနေကြပါတယ်ဒုတိယကမ္ဘာစစ်ထဲကမပေါက်သေးတဲ့ဘုံကိုရှင်းနိုင်တဲ့အထိမြေထားခီးစဉ်တွေရပ်ထားဖို့ပြင်သစ်ရဲတပ်ဖွဲ့ကပြောကြားထားပါတယ်ခင်ဗျာ
UAV ဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုံနေပေးနေပါတယ်ရှင်
မင်္ဂလာညချမ်းပါတော်တော်ရှင်ပါခင်ဗျာ VOA American အတန်ကနေတောက်ကြညာသတင်းတွေကိုဆက်ပြောပြနေပါတယ်တရုတ်သွင်းကုန်ခွန် American ကတိုးကောက်တာကိုလက်တုံပြန်သွားမယ်လို့တရုတ်ဘက်ကပြန်ပြောလိုက်ပါတယ်တရုတ်နိုင်ငံသွင်းကုန်တွေအပေါ်အခွန်တိုးကောက်လောက်တာကြောင့်လက်တုံပြန်သွားမှာလို့တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီကသတင်းတောက်တွေကိုဒီနေ့ပြောလိုက်တာပါမလိုလားတဲ့တင်မမှုတွေနဲ့ကမ္ဘာကုန်သွယ်လမ်းကြောင်းကမ္ဘာကမမဖြစ်အောင် American ကလုပ်နေတယ်ဆိုပြီးတော့လည်းသတင်းတောက်တွေကိုဒီနေ့မတ်လ9ရက်နေ့မှာဝန်ကြီးဝမ်ယီကဆက်ပြောခဲ့ပါတယ်တရုတ်စကားပေါ်ကိုကုကပြီးကြဆုံမှုကိုရင်ဆိုင်ရတဲ့အခါကုဘာသာပြန်ဆင်ခြင်းသုံးသပ်ဖို့လိုပြီးကုံသွဲခွန်တိုးကောက်ကုံသွဲစစ်ပွဲတွေကလည်းဘာအကျိုးမြတ်တွေရနိုင်မှာလဲလို့မေကွန်ပြန်ထုတ်လိုက်ပါတယ်။ဒါ့အပြင်နိုင်ငံတနိုင်ငံအနေနဲ့လှုပ်ချင်တိုင်းလာလုပ်နိုင်မယ်ဆိုရင်ကမ္ဘာမှာဥပဒေမဲ့ပြီးနောက်ကျောင်းပြန်လှည့်သွားမယ်လို့လည်းဝန်ကြီးဝန်ကြီးကပြောပါသေးတယ်။အမေရိကန်ကတရုတ်သွင်းကုန်တွေပေါ်အခွန်100ရာခိုင်နှုန်းတိုးကောက်ရကနေ20ရာခိုင်နှုန်းတိုးကောက်တာဖြစ်ပြီး3ရက်ကြာမှာဝန်ကြီးဝန်ကြီးကအခုလိုတုံ့ပြန်ခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့တရုတ်နိုင်ငံဟာကုန်သွယ်ရေးကျင့်ထုံးတဲ့ အညီမဆောင်ရဖူးလို့ဆဆွဲပြီးဒီကျင့်ထုံးနဲ့မညီဆောင်ရတာကြောင့်အမေရိကန်ထုတ်ကုန်တွေအတွက်ထိခိုက်တယ်လို့ပြောထားပါတယ်ခင
်ဗျ။မြန်မာနိုင်ငံမြောက်ဘက်ကငွေလိမ်ကိုင်းတွေရှင်းသွားပြီလို့တရုတ်ကပြောလိုက်ပါတယ်။တရုတ်နိုင်ငံနဲ့နယ်စပ်ဖြစ်တဲ့မြန်မာနိုင်ငံအရှေ့မြောက်ဘက်ဒေသကကြားဖြန့်အွန်လိုင်းငွေလိမ်ကိုင်းစင်တာအလုံးကိုအရှေ့တောင်အာရှနိုင်ငံတွေနဲ့ပူးပေါင်းပြီးအမြင့်ဖြတ်နှိမ်နင်းနိုင်လိုက်ပြီလို့တရုတ်နိုင်ငံကြီးဝန်ကြီးကပြောပါတယ်။ဘေကျင်းမြို့မှာဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတရုတ်နိုင်ငံကြ ాయి ဝန်ကြီးဝမ်ယီကအခုလိုပြောလိုက်တာဖြစ်ပါတယ
်林近边界的缅甸北部地区的电诈园区已经全部清除了中国泰国缅甸老挝四个国家正在合力
တရုတ်နယ်စပ်နာကမြန်မာနိုင်ငံမြောက်ပိုင်းမှာရှိတဲ့ online ငွေလိမ်ကိုင်းအလုံးကိုအပြစ်သတ်ရှင်းလိုက်ပါပြီထိုင်းမြန်မာနယ်စပ်မှာရှိတဲ့ငွေလိမ်ကိုင်းတွေကိုလည်းတရုတ်ထိုင်းမြန်မာနဲ့လာအိုနိုင်ငံတို့ပူးပေါင်းပြီးနှိမ်နင်းနေပါတယ်။ပြည်သူတွေထိခိုက်အောင်မကောင်းမှုလုပ်တဲ့သူတွေကိုရှင်းလင်းဖို့အွန်လိုင်းလိမ်လည်မှုတွေရဲ့အရင်းအမြစ်ကိုဖယ်ရှားရှင်းလင်းနိုင်ဖို့ကကျွန်တော်တို့ရဲ့အထူးဆောင်ရွက်ချက်ဖြစ်ပါတယ်လို့တရုတ်နိုင်ငံကြားရေးဝန်ကြီးဝမ်ယီကပြောသွားတာပါ။ကိုကန့်ဒေသကကြားဖြတ်လုပ်ငန်းကိုနှိမ်နင်းဖို့ကိုကန့်ခေါင်းဆောင်မိသားဝိစုဝင်တွေကိုတရုတ်နိုင်ငံကဖမ်းဆီးတရားစွဲဆိုမှုတွေလုပ်နေပါတယ်။ဩဇာညောင်းတဲ့မြည်မိသားစုဝင်တွေကိုမကြားခင်ကပဲအမှုစစ်ဆေးပြီးအပြစ်ရှိကြောင်းတရုတ်တရားရုံးကနေဆုံးဖြတ်ထားပါတယ်။တရုတ်နိုင်ငံသားတောင်ကနာအပါအဝင်နိုင်ငံဆောင်ကနိုင်ငံခြားသားတိန့်နဲ့ချီမြန်မာနိုင်ငံထဲမှာရှိတဲ့အွန်လိုင်းငွေလိမ်စင်တာတွေမှာအလုပ်လုပ်ဖို့အတင်းအကျပ်ခေါ်ယူခိုင်းစေခဲ့ပါတယ်ခင်ဗျာ
။မြန်မာမှာတော့စစ်တပ်လေကြောင်းတိုက်ခိုက်မှု၆ချုံနဲ့စစ်တွေမှာအိမ်တွေမိလောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်နဲ့စစ်တွေမြို့နယ်မှာစစ်တပ်နဲ့အာခတ်တပ်တော်အေဂျာတိုက်ပွဲတွေဆက်ဖြစ်နေတာနဲ့အတူစစ်တပ်လေကြောင်းတိုက်ခိုက်မှုတွေကြောင့်ခြေရွာတချို့မိလောင်ပျက်စီးသွားခဲ့ရတယ်လို့ဒေသခံတွေကပြောလိုက်တာပါ။ကြတာရီနေ့နေ့လယ်ပိုင်းကကြောက်ဖြူမြို့နယ်ကဥကင်းကျွာကိုစစ်တပ်ကဒရုန်းနဲ့ပုံချဲခဲ့တာကြောင့်နေ140နီးပါးမိလောင်ပျက်စီးခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်ခင်ဗျာ။
တောင်ကိုရီးယားနိုင်ငံမှာဖန်စီခံရတဲ့သမ္မတကိုတရားရုံးကနေပြန်လွှတ်ပေးဖို့အမိန့်ချမှတ်လိုက်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ15ရက်ကဖန်စီထိမ့်သိမ်းစစ်ဆေးခံရတဲ့တောင်ကိုရီးယားသမ္မတယွန်ဆုပ်ယိုကိုတောင်ကိုရီးယားတရားရုံးကဖမ်းဝရမ်းပယ်ဖျက်ပြီးပြန်လွှတ်ပေးဖို့အမိန့်ချမှတ်လိုက်တာပါ။ယွန်ကိုကန်တူးထိမ့်သိမ်းထားတဲ့ကာလပြီးဆုံးပြီးတဲ့နောက်စွဲချက်အပေါ်မူတည်ပြီးတီးခြားအေဂျင်စီနှစ်ခုရဲ့စုံစမ်းစစ်ဆေးရေးလုပ်ငန်းစဉ်တွေနဲ့မေးမြန်းစစ်ဆေးချက်တွေကိုအခြေခံပြီးတော့ဖန်ဝရပယ်ဖျက်ဖို့ဆုံးဖြတ်တာလို့တရားရုံးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ယွန်ကိုနိုင်ငံတော်ပုံကံမှုနဲ့စစ်ဆေးဖို့စွဲချက်တင်ထားတဲ့အမှုတွေကိုတော့ဖွဲ့စည်းပုံအခြေခံဥပဒေရုံးကတီးခြားဆိုင်းငံ့ထားလိုက်ပါသေးတယ်။တောင်ကိုရီးယားအတိုက်ခံတွေဟာမြောက်ကိုရီးယားနဲ့ပူးပေါင်းပြီးနိုင်ငံအာဏာကိုမလျော်ကန်တဲ့နည်းနဲ့ရယူဖို့ကြိုးပမ်းနေတာကြောင့်ဆိုပြီးယွန်က2023ခုနှစ်ဒီဇင်ဘာလ3ရက်နေ့ကစစ်အုပ်ချုပ်ရေးကြေညာခဲ့ပါတယ်။ဒါပေမဲ့အတိုက်အခံလွတ်တော်အမတ်တွေနဲ့ယွန်ရဲ့ပါတီကလွတ်တော်အမတ်တွေပူးပေါင်းပြီးစစ်အုပ်ချုပ်ရေးပယ်ဖျက်ချောင်းမဲပေးဆုံးဖြတ်ခဲ့တာကြောင့်6နာရီအကြာမှာပဲအဲ့ဒီစစ်အုပ်ချုပ်ရေးကိုအဆုံးသတ်နိုင်ခဲ့ပါတယ်။ယွန်ပေါ်နိုင်ငံတကာပုံကံမှုနဲ့စစ်ဆေးဖို့တောင်ကိုရီးယားအစ်စ်မြင့်အရာရှိများအချင်းပြက်ခြားစားမှုတိုက်ဖျက်ရေးအေဂျင်စီကထိန်းသိမ်းခဲ့တာဖြစ်ပြီးအပြစ်ရှိကြောင်းဆုံးဖြတ်ခံရရင်တော့ထောင်ဒဏ်တစ်သက်ဒါမှမဟုတ်တေရန်အထိချမှတ်ခံရနိုင်ပါတယ်ခင်ဗျာ The Voice of America VOA နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ခင်မောင်စိုးမင်းကအတူပြောပြပေးတာဖြစ်ပါတယ်အခုဆက်ပြီးတော့နောက်ဆုံးရနိုင်ငံတကာသတင်းဆောင်ပါတွေနဲ့သတင်းပေးပို့ချက်တွေကိုလည်းထုတ်လွှင့်ပေးပါမယ်ပထမဆုံးကတော့တရုတ်နိုင်ငံစီးပွားရေးကြားရမှာပါတရုတ်နိုင်ငံမှာ2025ခုနှစ်အတွက်စီးပွားရေး900ခန့်လုံးတိုးတက်ဖို့မျှော်မှန်းထားတယ်လို့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကကြေညာခဲ့ပါတယ်။အမေရိကန်နဲ့ကုန်တွယ်ရေးတင်းမာနေတာအပါအဝင်စီးပွားရေးအရာစိန်ခေါ်မှုတွေမြင့်တက်နေချိန်မှာပဲအခုလိုကြီးမားချက်ကိုဖော်ထုတ်လိုက်တာပါ။အရင်နှစ်တွေတုန်းကအတိုင်စီးပွားရေး900ခန့်လုံးတိုးတက်မယ်လို့ခန့်မှန်းချက်နဲ့ပတ်သက်လို့ VOA သတင်းတောက် Veil ကဲဆိုဆိုလ်မျိုးကနေသတင်းပေးပို့ထားတာကိုကိုရနိုင်ပြောပြပေးပါခင်ဗျာ
တရုတ်နိုင်ငံဟာစီးပွားရေးအစိန်ခေါ်မှုတွေရှိနေပေမဲ့လည်းအခုနှစ်2025ခုနှစ်အတွက်နိုင်ငံရဲ့စီးပွားရေးကို900ခန့်လောက်အထိတိုးတက်လာဖို့ရည်မှန်းထားတယ်လို့ တရုတ်ဝန်ကြီးချုပ်လီကျန်းကနှစ်ဆင်ကျင်းပတဲ့တရုတ်ကွန်မြူနတီပါတီညီလာခံမှာပြောကြားလိုက်ပါတယ
်ခွေ民生的需要也有经济增长潜
力အဓိကရည်မှန်ချက်ကနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအလားအလာနဲ့အခြေအနေကောင်းနေကြောင်းဖြစ်ပါတယ
်အခုလိုစီးပွားရေးကတိုးတက်လာနိုင်ရည်ရှိတယ်လို့အကောင်းမြင်နေပေမဲ့လည်းတရုတ်နိုင်ငံနေနဲ့ကြီးမားတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပါတယ်အချိန်ကြာတဲ့ကဖြစ်နေတဲ့အိမ်ချမ်းမြေအယောင်ပြဿနာကြောင့်အိမ်ဈေးတွေကျပြီးတော့အိမ်တွေကိုဝယ်မဲ့သူမရှိဖြစ်နေပါတယ်အမေရိကန်ကလည်းတရုတ်နိုင်ငံရဲ့ပြည်ပပို့ကုန်တွေပေါ်တွင်းကုန်ခွန်အစ်စ်တွေထပ်တိုးကောက်လိုက်တဲ့အတွက်စီးပွားရေးတက်မှမှုတွေပိုပြီးတော့ဖြစ်လာနေပါတယ်။အမေရိကန်သမ္မတထရမ့်ကတရုတ်ကုန်ပစ္စည်းတွေအပေါ်တွင်းကုန်ခွန်တွေဒီတစ်ချိန်မှာသူ့ရဲ့ပထမသက်တမ်းလုံငါထက်ကိုနှစ်ဆတိုးလိုက်တာဖြစ်ပါတယ်။အင်္ဂါနေ့ညကလွတ်တော်ကမိန်ကွန်းပြောသွားတာမှလည်းတရုတ်နိုင်ငံကိုအခွန်တွေတိုးကောက်တာကိုပြန်လျှော့သွားမဲ့အရေးလက္ခဏာမတွေ့ရပါဘူး။
Other countries have used tariffs against us for decades and now
တခြားနိုင်ငံတွေကကျွန်တော်တို့ကိုဆယ်စုနှစ်နဲ့ချီပြီးတော့တွင်းကုန်ခွန်တွေကောက်လာခဲ့တာပါအခုကအဲ့ဒီနိုင်ငံတွေကိုကျွန်တော်တို့ကစပြီးတော့တွင်းကုန်ခွန်တွေကောက်ရမယ်အလှဲ့ပ
ါအပြန်အလှန်အားဖြင့်တရုတ်နိုင်ငံကအမေရိကန်ရဲ့လေယာထွက်ကုန်တွေအပေါ်မှာတွင်းကုန်ခွန်တွေချမှတ်ခဲ့ပါတယ်ဒါပေမဲ့တရုတ်နိုင်ငံရဲ့တုံ့ပြန်မှုကအကန့်အသတ်နဲ့လှုံ့ဆော်တာဖြစ်တယ်လို့ပြောပါတယ
် Whereas Trump's tariffs were across the board
Trump ရဲ့တွင်းကုန်ခွန်ကအကုန်လုံးကိုခြုံပြီးတော့ချမှတ်တာဖြစ်ပြီးတရုတ်နိုင်ငံရဲ့တွင်းကုန်ကတော့ရွှေ့ပြီးတော့လောက်တာဖြစ်ကတချို့ကဏ္ဍတွေထုတ်ကုန်တွေကိုပဲသီးသန့်ကောက်ခံတာပ
ါတွင်းကုန်ခွန်ကောက်ခံမှုကိုကြံ့ကြံ့ခံနိုင်ဖို့အတွက်တရုတ်နိုင်ငံအနေနဲ့ကြာဆင်းနေတဲ့ပြည်တွင်းဝယ်လိုအားတက်အောင်အဓိကအာရုံစိုက်ရမှာပါဒါပေမဲ့တရုတ်နိုင်ငံရဲ့စီးပွားရေးဟာကမောက်ကမဖြစ်နိုင်တဲ့အခြေအနေမှာရှိနေပါသေးတယ်
They still have a production in China, so exports are still needed.
တရုတ်နိုင်ငံကကုန်စည်ထုတ်လုပ်မှုတွေကလိုအပ်တာထက်ပိုများနေတာကြောင့်ကုမ္ပဏီတော်တော်များများကပြည်ပကိုတင်ပို့ဖို့လိုအပ်နေစေပါ။ဒါကြောင့် Trump ဆိုရာကသွင်းကုန်ခွန်ကောက်တာတွေကအကျိုးဆက်တွေရှိလာမှာဖြစ်ပါတယ
်။တရုတ်ဆိုရာအနေနဲ့ဒီစိန်ခေါ်မှုတွေကိုဘလို့ရင်ဆိုင်ကင်တွယ်ဖြေရှင်းမလဲဆိုတာကသူတို့ရဲ့ယုံကြည်မှုမျှော်လင့်ချက်တွေနဲ့လက်တွေ့အခြေအနေဘလောက်ထပ်တူကြမလဲဆိုတာကိုအဆုံးဖြတ်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။တရုတ်နိုင်ငံရဲ့စီးပွားရေးရည်မှန်းချက်သတင်းပြီးတော့ကနေဒါနိုင်ငံအကြောင်းကိုဆက်ရအောင်ပါ။ဥရောပတိုက်ကနိုင်ငံတွေတင်တာမကအမေရိကတိုက်မှာပါလူဝင်မှုကြီးကြပ်ရေးမူဝါဒတွေတင်းကျပ်လာကြပါတယ်နိုင်ငံတကာကလာရောက်တဲ့သူတွေကိုကြိုးဆိုတဲ့ခွင့်ပြုတယ်လို့မြင်နေကြတဲ့ကနေဒါနိုင်ငံမှာလည်းတင်းကျပ်မှုတွေလှုပ်လာတဲ့အတွက်နိုင်ငံတကာចောင်းသားတွေအပေါ်မှာလည်းတက်ရောက်မှုတွေရှိလာပါတယ်အခုလိုပြုပြင်ပြောင်းလဲမှုတွေဟာနိုင်ငံတကာမှာလူဝင်မှုကြီးကြပ်ရေးမူဝါဒတင်းကျပ်လာတာကိုဖော်ပြနေတာပါကနေဒါနိုင်ငံကနေအာရူစမာကွန်ပိုဘရာသတင်းပေးပို့ထားတာကိုကိုဇော်မိုးကျော်ကတင်ပြပေးတာပေးပါခင်ဗျာ
ကနေဒါဟာနိုင်ငံတကာចောင်းသားလက်ခံမှုကိုဒီနှစ်ရှော့ချလိုက်ပြီး4,300လက်ခံပါတယ်ဒါဟာအရင်နှစ်ကထက်10ရာခိုင်နှုန်းယော့ကျသွားတာပါရှီခ်အိုမာခီယာခူရာဟာလွန်ခဲ့တဲ့တစ်နှစ်လောက်ကမှဘာကီနာဖာဆိုနိုင်ငံကနေရောက်လာတာပါသူ့ရဲ့အခြေအနေဟာကနေဒါမှာရှိတဲ့ထောင်နဲ့ချီတဲ့နိုင်ငံတကာចောင်းသားတွေရဲ့အခြေအနေကိုဖော်ပြနေပါတယ
်။ Le Canada parce que le Canada est un pays où il y avait plus d'opportunités.
ကျွန်တော်ကကနေဒါနိုင်ငံကိုလာဖို့ရွေးချယ်ခဲ့ပါတယ်။ဘာလို့လဲဆိုတော့ကနေဒါမှာကျွန်တော်နေပဲနဲ့သဆိုင်တဲ့အတွက်ခွင့်လန်းတွေပိုများလို့ပါ
။ဒါပေမဲ့အခုဘွဲရပြီးတဲ့နောက်ကနေဒါမှာနေထိုင်ဖို့နဲ့အလုပ်လုပ်ကင်ဖို့ပိုမိုခက်ခဲလာပါတယ်။ကနေဒါမှာចောင်းလာတက်မဲ့သူတွေဟာဗန်ထဲမှာအနည်းဆုံးဒေါ်လာ2000ရှိရပါမယ်။အရင်က1000ပဲရှိဖို့လိုပါတယ်။ဘွဲရပြီးလို့ကနေဒါမှာအလုပ်လုပ်မယ်ဆိုရင်လည်းအင်္ဂလိပ်စာဒါမှမဟုတ်ပြင်သစ်စာစကားကောင်းစွာတတ်ကျွမ်းဖို့လိုပါတယ်။ဒါအပြင်ကနေဒါမှာလိုအပ်တဲ့နယ်ပယ်တွေနဲ့ဆိုင်တဲ့ဘာသာရပ်တွေနဲ့ဘွဲရဖို့လိုပါတယ်။ဥပမာစိုက်ပျိုးရေး၊သိပ္ပံနဲ့ကျန်းမာရေးစောင့်ရှောက်မှုစတဲ့နယ်ပယ်တွေဖြစ်ပါတယ်
။ Quand j'ai quitté le pays, c'était pour faire l'exploitation minière.Mais maintenant avec les nouvelles lois d'immigration cette filière
ကျွန်တော်နိုင်ငံကနေထွက်လာတော့ကတတ်ထူတူဖို့ရေးကိုလုပ်ဖို့ပါဒါပေမဲ့ဒီကဥပဒေအစ်စ်တွေနဲ့ကိုက်နေအောင်ကျွန်တော်လေ့လာတဲ့နယ်ပယ်ကိုပါပြောင်းလိုက်ရပါတယ
်အခုလိုဥပဒေအစ်စ်တွေပြဋ္ဌာန်းလိုက်ရတာဟာကနေဒါအစိုးရအနေနဲ့အိုးအိမ်နဲ့တမ်းမာရေးဆိုင်ရာစောင့်ရှောက်မှုတွေတိုးမြင့်လှုပ်ဆောင်နိုင်ဖို့အချိန်ရအောင်လူဦးရေတိုးနှုန်းကိုခိတ္တဆိုင်ငံ့ထားနိုင်ဖို့အတွက်ဖြစ်တယ်လို့ကနေဒါတာဝန်ရှိသူတွေကပြောပါတယ်မသေးချာမှုတွေများလာတာနဲ့အထူးចောင်းသားတွေဟာလူဝင်မှုကြီးကြပ်ရေးဌာနတွေကိုတွားရောက်စုံစမ်းကြသလိုဘက်ကီဝန်ဒါ2000ထားတဲ့ရှီရာလိုဝက်ဘ်ဆိုက်တွေကိုဝင်ကြည့်ကြပါတယ်။သူ့ရဲ့ဝက်ဘ်ဆိုက်မှာဗီဇာရှောင်နှီးလူဝင်မှုကြီးကြပ်ရေးဥပဒေတွေနဲ့အလုပ်အကန့်ရှာဖွေဖို့နည်းလမ်းတွေကိုညွှန်ပြထားပါတယ်။ Baggy Wandala Akulu Shimbiabare
would not work for you because the immigration is changing per second. So you need to be
Akuche ma gobada go lopu sura mlegure chain chipare. Pablula sura luemu jija ye simyenuga second and ya bjangle di loba. Taza go lo naina ribari shile sura tivo tita di lavu lubare.
But the jamuri shibi mele kira kuragaro tu nine kanira nangangoyo. သူ ရဲ့ မိခင် နိုင်ငံ ကို ပါ နှစ် နိုင်ငံ လုံး ကို ဆက် ပြီး အကျိုး ပြု နိုင် သိမ့်မယ် လို့ ယုံကြည် နေ စေ ဖြစ် ပါတယ်
C'est de bonnes opportunités et après quelques années je retourne au pays parce que je veux mettre en valeur
ကျွန်တော် ရဲ့ season က တော့ ဒီ မှာ တင်တန်း တွေ ပြီး အတွေ့ အကြုံ ရ အောင် အခွင့် အလမ်း ကောင်း တွေ ရ ပါမယ် နေ့ နေငယ် နေ ပြီး တော့ ကျွန်တော် နိုင်ငံ ကို ပြန် မှာ ပါ ဘာ လို့ လဲ ဆိုတော့ ဒီ မှာ လေ့လာ ခဲ့ တာ တွေ ကို ကျွန်တော် နိုင်ငံ မှာ ပြန် ပြီး တော့ အသုံး ချ ခြင်း လို့ ပါ
နိုင်ငံ တကာ ចောင်း သား တွေ လာ ရောက် မှု ဟာ ကနေဒါ စီးပွား ရေး အတွက် Nissan dollar 22 billion lao ya de lo Baggy Wanda ga thauk pya ba de aku lo chang da ri lakkhan na shot cha lite de atwe si bwa ye ko thi kai nai de lo yi chin shi bi tor de du ri ya nai bu ko le thi kai nai de lo Baggy Wanda ga pyo so ba de
Canada nai ngan ye lu wen mu ne pat tet bi ko so mo jo pyo pya pi da ba khmyar
ma te cha ma ye ya mu ri ne pi ne a pyaung le ri mya de ka ba ji ma ကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
်။ VOA American အတန်ကနေတောက်ကြညာအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးမြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပါမယ်။ထိုင်းနိုင်ငံကမြန်မာလူမျိုးတွေနေထိုင်အလုပ်လုပ်နေကြတဲ့ဒေသအတော်များများမှာအထောက်အထားမဲ့နိုင်ငံခြားသားတွေကိုထိုင်းအာဏာပိုင်တွေကရှာဖွေဖမ်းဆီးနေပါတယ်။ထိုင်းနိုင်ငံတောင်ပိုင်းမှာဆိုရင်တရားမဝင်ဈေးရောက်နေတဲ့အထောက်အထားမရှိတဲ့မြန်မာတွေဇက်တိုက်ဖမ်းဆီးခံနေရပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မတ်အင်ဂျင်နိုင်ငံကပြောပြပေးပါခင်ဗျာ
။ထိုင်းနိုင်ငံနဲ့နေဆက်မြန်မာနိုင်ငံများရီမျိုးကကြားဖြတ်လုပ်ငန်းတွေကိုနှိမ်နင်းနိုင်ဖို့ထိုင်းမြန်မာတရုတ်သုံးနိုင်ငံပူးပေါင်းကြိုးပမ်းနေတာနဲ့အတူထိုင်းနိုင်ငံထဲမှာအထောက်ထားမဲ့နိုင်ငံသားတွေကိုထိုင်းအာဏာပိုင်တွေလိုက်လံရှာဖွေဖမ်းဆီးနေပါတယ်။အထူးသဖြင့်ထိုင်းတောင်ပိုင်းကပြည်နယ်တွေမှာနေအိမ်တဲ့အထိဝင်ရောက်ရှာဖွေမှုတွေရှိနေတဲ့အတွက်မြန်မာတွေစိုးရိမ်နေကြပါတယ်။မြန်မာနဲ့ကပ်နေတဲ့ရန်နောင်းမြို့မှာအစ်စ်စေးများနေတယ်လို့ဖူကက်ဗန်ထောင်ပရဟိတာအသင်းက VOA ကိုပြောပါတယ်။အဲ့
ဒီနေ့ရှာတာဘာလို့လဲဆိုတော့ခုနောက်ပိုင်းကအိုးဒီအဲ့ဒီကြောင်းသားကြီးကနည်းနည်းလူ50 60ယောက်လောက်ရှိမှဆိုရင်ရက်ကွက်ကဒီထိုင်းလူမျိုးတွေကရက်ကွက်ကတောင်ကြားရတယ်ရှိတယ်ပေါ့နော်။နောက်ပြီးလည်းဟိုအိုးအိမ်ကြတွေနောက်ပြီးဗန်းပြတာတို့ဘာလို့များလို့ဆိုရင်တို့ဝင်ထားတာပေါ့။ဟိုတလောကဆိုရင်ကျွန်တော်ရှိမှချင်းဒီဗန်းပြတမားတွေကိုခေါ်ရတယ်။တို့ပလိုက်ပြီးကြတော့ဘုဆောင်နဲ့မလာဘူးဗျာ။ဆိုင်တဲ့ခါကျမှတို့ကက်ပြားထုတ်တယ်။လက်ထိုက်ချက်တွေထုတ်ပြတော့ပေါ့။အဲ့ဒါတွေထုတ်ပြတော့ပါသွားတာလေ။ကျွန်တော်ပြောချင်တာကတော့တိုင်းသားတွေကလူမျိုးနဲ့နေနေကြရင်တော့ကိုလို့ရှင်ပြမယ်လို့ထင်တာပဲ။ငကူကလေးကလည်းဗမာဗမာဆိုတော့တော့မှထွက်နေတယ
်။ပြီးခဲ့တဲ့ရက်ပိုင်းကလည်းထိုင်းတောင်ပိုင်းဆူရတ်ထာနီပြည်နယ်ကော့စမီကျွန်းမှာမြမာရီနေတဲ့အိမ်ကန်းတွဲတွေကိုထိုင်းလုံခြုံရေးတပ်ဖွဲ့တွေကဝင်ရောက်ရှာဖွေပြီးတချို့ကိုဖမ်းဆီးခေါ်ထုတ်သွားပါတယ
်။မင်းကဖမ်းလိုက်တဲ့ဆိုတာကျွန်တော်ကြားသလားတော့အဲတရားတရားတိုင်လုံးနဲ့လူတဲ့အဲဗမာတွေအဓိကသူလိုက်ပါအဲဗမာတွေများတဲ့တရားရီပေါ့အကြောင်းပြချက်တစ်ခုပဲလို့ထင်ရပါတယ်အခုကြားလာတော့ကျွန်တော်ဟိုဆူရတ်ခါနေဒီဒီနာတော့ရပေါ့အာဒီဘက်မှာများတော့ပြောတော့ထိုးစင်လုပ်ငန်းများတယ်ပေါ့ဒီကစားသောက်ဆိုင်ဟိုတယ်လို့အခုလက်ရှိနေထားတော့ထားကောင်းရှိနေလို့ရတော့အစိုးရအဓိကစိုးရတာတော့ဖန်ဟိုဖန်ပြီးလို့ရှိရင်ဘဝပြန်ပို့တာပေါ့အဲ့ချက်ပါပဲ
တရားဝင်လမ်းကြောင်းကလာတဲ့သူတွေကိုတော့ထိုင်းအလို့ရှင်တွေကအကာအကွယ်ပေးထားတယ်လို့သူကပြောပါတယ် ရနောင်းဖန်ငါနခွန်စီတမရက်ဆူရထာနီပတ်တလုံးဆုံခလာချွန်ပွန်စတဲ့ထိုင်းတောင်ပိုင်းမြို့တွေမှာမြန်မာအများစုကရေလုံငန်းခီးရီးသွားစိုက်ပျိုးရေးနဲ့ဆောက်လုပ်ရေးလုပ်ငန်းတွေမှာလုပ်ကိုင်နေကြပါတယ်နိုင်ငံတကာအဖွဲ့အစည်းတချို့ရဲ့အစည်းအဝေးအရထိုင်းမှာမြန်မာ၄သန်းလောက်နေထိုင်အလုပ်လုပ်နေကြပါတယ်အဲ့ဒီတဲကတော်တော်များများဟာဆေးရနာသိမ့်ပြီးချိန်မှာထိုင်းဘက်ကိုညီမျိုးစုံနဲ့ထွက်ပြေးလာတာပါမြန်မာနဲ့ထိုင်းနယ်စပ်မှာရှိတဲ့တရားမဝင် online ငွေလင်ကိုင်းတွေနဲ့လူကုန်ကူးမှုတွေကိုရှင်းလင်းပေးဖို့တရုတ်အစိုးရကထိုင်းကိုမကြသေးခင်ကဖိအားပေးတောင်းဆိုခဲ့ပါတယ်အဲ့ဒီနောက်ပိုင်းထိုင်းအာဏာပိုင်တွေကဒီကိစ္စတွေနဲ့ဆက်နွယ်တယ်လို့ယူဆရတဲ့နိုင်ငံသားမှန်သမျှကိုစစ်ဆေးဖမ်းဆီးတာတွေဇက်တိုက်လုပ်နေတာဖြစ်ပါတယ်ရှင
်ထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတွေဖမ်းဆီးနိုင်ခံရတဲ့အကြောင်းသတင်းအပြီးမှာလဲနိုင်ငံသားကိုသွားဖို့အလုပ်လုပ်တဲ့မြန်မာအလုပ်သမားတွေအကြောင်းကိုဆက်ပြောပါမယ်။နိုင်ငံသားကိုအလုပ်သမားဆေလွတ်တဲ့အကျိုးဆောင်အေဂျင်စီတွေအနေနဲ့သူတို့ဆေလွတ်ထားတဲ့အလုပ်သမားတွေရဲ့လစာ25ရာခိုင်နှုန်းကိုရအောင်တောင်းရမယ်လို့အလုပ်သမားဌာနကညွှန်ကြားထားပါတယ်။တကယ်လို့တောင်းမရရင်အေဂျင်စီကစိုက်ပြီးပေးရမယ်လို့ညွှန်ကြားလိုက်တဲ့အတွက်ပြည်ပအလုပ်ကိုင်ရှာဖွေရေးအေဂျင်စီတွေအခက်တွေ့နေရပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုငိမ့်ချန်းပြောပြပေးပါခင်ဗျာ
နိုင်ငံသားဆေလွတ်ထားတဲ့အလုသမားတွေရဲ့လစာ25ရာခိုင်နှုန်းကိုရအောင်တောင်းအောင်မယ်လို့အလုသမားရေးဌာနကညွှန်ကြားထားပေမဲ့လက်တွေ့မှာအခက်အခဲရှိတယ်လို့ပြည်ပအလုပ်ကိုင်ရှာဖွေရေးအေဂျင်စီတွေကပြောပါတယ်ဒီကုမ္ပဏီတွေအနေနဲ့သူတို့ပို့ထားတဲ့အလုသမားတွေနဲ့အဆက်အသွယ်ပြတ်နေတာရှိတယ်လို့အလုသမားတွေဘက်ကလည်းဝင်ငွေအခက်အခဲကြောင့်ငွေပြန်မပို့နိုင်ကြဘူးလို့အေဂျင်စီတွေက VOA ကိုပြောပါတယ်။ပြည်ပဆေးလွတ်ထားတဲ့အလုပ်သမားအရေအတွက်နဲ့ပြန်ပို့ကြတဲ့လစာငွေအတိအကျမတင်ပြနိုင်တဲ့အေဂျင်စီ200ကျော်ကိုအလုပ်သမားရေးရာဌာနကတတိပေးထားပါတယ်။အဲ့ဒီထဲမှာအေဂျင်စီ50ကျော်ကတော့လိုင်စင်သိမ်းခံရမယ့်အခြေအနေရှိနေတယ်လို့အေဂျင်စီတစ်ခုရဲ့ဒါရိုက်တာက VOA ကိုအခုလိုပြောပါတယ်။
50,000ကျော်လုံးမပေးနိုင်တဲ့ကုန်ကြီး200ကျော်ရှိတယ်လို့အနေအရရမှာမပေးနိုင်တဲ့ဘုံတွေကိုဗန်လေးဆောင်ဗန်လေးဆောင်ရတဲ့အပြင်ကိုအပ်ပူစိတ်ကြီးပဲတင်တဲ့ဆောင်ရအောင်နော်ဒီထဲမှာတော့ကျွန်တော်ဒီ52ကျော်ကလုံးဝမပေးရနေသူပါလေဟုတ်ကဲ့အဲ့ဒီသူတွေကခရီးနဲ့ဆက်သွယ်မရှိတော့ပြတ်ကုန်တော့အရင်ကြီးကကုသရံကိုစိုက်လို့ကပြန်တော့ရတဲ့အချိန်တွေပဲရှိတာနော်ဆက်ခဲရပါတော့ကလေးပြန်ဆိုတော့တိုက်ရိုက်နေတော့မယ်အေဂျင်စီတတ်ချုပ်တော့သူအေဂျင်စီကလည်းဆက်ခဲရပါတော့
အလုပ်သမားတယောက်ကတလောက်ကိုဘလောက်လွှဲတယ်မလွှဲဘူးဆိုတဲ့စာရင်းကိုပြပအလုပ်ကိုင်အေဂျင်စီတွေအနေနဲ့အလုပ်သမားရေးဌာနကိုအတိပေးရမှာဖြစ်ပါတယ်ဒီလိုငွေလဲစည်းရင်းကိုမတင်ပြနိုင်တဲ့အေဂျင်စီအမြောက်အများဟာလည်းလုပ်ငန်းလုပ်ကင်ခွင့်ရပ်ဆိုင်ခံရတာတွေရှိနေပါတယ်အလုပ်သမားတွေဘက်ကငွေပို့သည်ဖြစ်စေမပို့သည်ဖြစ်စေစည်းရင်းကိုပုံမှန်တင်ပြပေးရမယ်လို့လည်းပြပအလုပ်ကင်ဝန်ဆောင်မှုလုပ်ငန်းရှင်များအဖွဲ့ချုပ်ရဲ့တာဝန်ရှိသူက VOA ကိုပြောပါတယ်
ဟုတ်ကဲ့ဟိုဘက်ကနေပြပို့သည်ဖြစ်စေမပြပို့သည်ဖြစ်စေအိုက်ကဲလိုကဘောဘောပေါ့ကိုကပို့တာလူရောက်ကြရပေါ့အဲ့ဒီအရင်ဆက်ရောက်ပို့တယ်ပေါ့ဒါမှမဟုတ်လေတယောက်မှမပို့ဘူးပေါ့အဲ့ဒါမှမဟုတ်လို့ရှိရင်အယောက်50ပို့တယ်ပေါ့အဲ့အဲ့လိုမျိုးဟာကိုဟိုဝန်ကြီးဌာနက report လုပ်ပါလို့ပြောတာကို agency ကအဲ့ဒါကိုသိပြီးတော့ဟို confuse ဖြစ်တာပေါ့
တကယ်တော့စစ်ကောင်စီဘက်ကလိုချင်တာဟာစည်ရင်းအချက်လက်မဟုတ်ဘဲအမှန်တကယ်လွှဲထားတဲ့နိုင်ငံသားငွေစည်ရင်းတာဖြစ်တဲ့အကြောင်း agency တချို့က VOA ကိုပြောပါတယ်အလုသမားတွေငွေမလွှဲခြင်းတဲ့အဓိကအကြောင်းရင်းကလည်းဗဟိုဘဏ်ကတတ်မှတ်ထားတဲ့နိုင်ငံသားငွေလှဲနှုန်းနဲ့ပြပပေါက်ဈေးဟာကွာဟနေတာကြောင့်လို့အလုသမားတွေဘက်ကပြောပါရယ်အလုပ်ကင်ရှာဖွေအေဂျင်စီတွေနဲ့နိုင်ငံသားအလုပ်သွားလုပ်နေကြသူတွေအနေနဲ့ပြည်တွင်းကိုပုံမှန်ငွေပြန်လွှဲဖို့ကိုလည်းအလုသမားရေးဌာနကဖိအားပေးနေပါရယ်ခင်ဗျာ
အလုပ်ကင်ရှာဖွေအေဂျင်စီတွေအနေနဲ့သူတို့လွှတ်ထားတဲ့နိုင်ငံသားကိုလွှတ်ထားတဲ့အလုပ်သမားတွေရဲ့ဝင်ငွေတလဝင်ငွေ25ရာခိုင်နှုန်းရအောင်တောင်းမပေးနိုင်ရင်အိတ်ဆိုင်ပေးရမယ်လို့ညွှန်ကြားလိုက်တဲ့အကြောင်းသတင်းဖြစ်ပါတယ်။ဒီညအတွက်နိုင်ငံတကာသတင်းဆောင်ပါးတွေသတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအပတ်စဉ်ကဏ္ဍကိုဆက်လက်နားဆင်ရဖို့ရှိပါတယ်ခင်ဗျာ
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တဲရောက်တဲ့တွင်တွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာတရေပြူစီချင်ပါတယ်ရှင်။ VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်။ VOA American တန်ကနေတောက်ကြညာအစီအစဉ်တွေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးအပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပါသွားမှာပါ။တူတာစုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာစတဲ့အပတ်စဉ်ဆောင်းပါးတွေမထုတ်လုပ်ခင်မှာအရင်ဆုံးအမျိုးသမီးကဏ္ဍကိုနားဆင်ကြရအောင်ပါ အမျိုးသမီးတွေဒန်းတူညီမျှ권ရဖို့အတွက်လှုပ်ရှားမှုအရှိန်မြင့်ကြစု accelerate action ဆိုတဲ့စောင်းပုံးနဲ့ဒီနှစ်နိုင်ငံတကာအမျိုးသမီးများနေ့မှာကမ္ဘာတဝန်းကအမျိုးသမီးတွေကတောင်းဆိုလှုပ်ရှားကြပါတယ်အဲ့ဒီအထက်မှာမြန်မာနိုင်ငံကအမျိုးသမီးတွေလည်းပါဝင်ကြပါတယ်ဒေတာတွင်တဲ့နိုင်ငံတကာကအမျိုးသမီးတွေပူပေါင်းပြီးချီတက်ဆန္ဒပြရာမှာပါဝင်လှုပ်ရှားမှုရှိသလိုမြန်မာအမျိုးသမီးအထယ်ချုပ်အလုပ်သမားတွေအကြောင်းကာတွန်းစာအုပ်တုပ်ကိုလည်းထုတ်ဝေမဲ့အကြောင်း Sister to Sister အမျိုးသမီးအဖွဲ့ကပြောပါတယ်ဥဆောင်သူမတ်တင်စာရှွန်းလက်ကြီးကိုမတ်ခင်ဘူးတွေကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
လာပါမတင်စာရှင်လေးရေပြီးရမျိုးမိကဏ္ဍမှာအခုလို့ပါဝင်ပေးတာကျေးဇူးများကြီးတင်ပါတယ်ရှင
်ဖိတ်ခေါ်ရတဲ့လည်းကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါအခုဆိုလို့ရှိရင်ဒါမတ်လ၈ရက်နိုင်ငံတကာမျိုးသမီးများနေ့ရလာပြန်ပြီပေါ့နော်ဆိုတော့ဒီလိုနိုင်ငံတကာမျိုးသမီးများနေ့မှာဆိုလို့ရှိရင်မြန်မာပါဝင်ကမ္ဘာတဝန်းမှာရှိတဲ့မျိုးသမီးတွေကလည်းဒါအမျိုးသမီးအခွင့်အရေးအတွက်ဒါလှုပ်ရှားမှုတွေပုံစံမျိုးစုံနဲ့လုပ်ကြတာရှိပါတယ်ဆိုတော့ဒီမတင်စာရှင်လေးတို့the sister to sisters အဖွဲ့အနေနဲ့ရောပေါ့နော်ဒီနှစ်မှာဘလို့ဥတီချက်ရီမန်းချက်တွေထားပြီးတော့ဘလို့ဆောင်ပုတ်တွေနဲ့ပေါ့နော်လှုပ်ရှားဆောင်ရွက်နေကြတာရှိပါလဲရှင်းပြပြပေးပါဦ
းအာကျမတို့အတွက်ဒီလိုနေရူးနေမြတ်တွေပေါ့နော်အထူးသဖြင့်ဒီလိုအမျိုးသမီးများနေလိုမျိုးပြီးရင်ဒီအမျိုးသမီးပေါ့အကျန်းဖတ်မှုပပရွေးနေလိုမျိုးတွေကအထူးကိုအရေးကြီးတဲ့နေတွေဖြစ်တယ်ဒီနေ့တွေဟာကျမတို့ရဲ့လက်ရှိလက်ငင်းအနေထားပြဿနာတွေတွေ့တယ်မဟုတ်ဘူးပြီးခဲ့တဲ့ကာလတွေထဲမှာကျမတို့ဒီနေ့အချိန်မှာခံစားဆန်းစားနေရတဲ့အမျိုးသမီးအခွင့်အရေးပေါ့နော်အမျိုးသမီးအခွင့်အရေးဆိုင်ရာတိုးတက်မှုတွေကိုလည်းပြန်ပြောင်းအောင်မိပြီးတော့အာဒါအမျိုးသမီးရဲ့ခွန်အားနဲ့လုံနိုင်စွာတွေကိုကျမတို့ဂုဏ်ပြုတဲ့နေ့တွေလည်းဖြစ်တယ်ပေါ့နော်ဒါကြောင့်အထူးကိုတန်ဖိုးရှိရဲဆိုတော့ဒီနှစ်2025ခုနှစ်ကျမတို့ဒီအမျိုးသမီးများအပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့ဟာဆိုရင် accelerate action ဆိုတဲ့ခေါင်းစဉ်နဲ့ကမ္ဘာတဝန်းမှာလှုပ်ရှားမှုတွေကိုတိုးမြှင့်ဖို့အတွက်နှိုးဆော်ကြတာဖြစ်တယ်။အဲ့မှာလဲ sister of sister နဲ့ကျမတို့နိုင်တဲ့ဘက်ကနေပါဝင်ဆောင်ရွက်လျက်ရှိပါတယ်။အထူးသဖြင့်ဆိုရင်ကျမတို့က sister of sister စတင်ပေါ်ပေါက်လာခဲ့တာဆိုလဲဒီအထည်ချုပ်အလုပ်သမားတွေပေါ့နော်။အထည်ချုပ်အလုပ်သမားအမျိုးသမီးတွေရဲ့ခွန်အားတွေကနေကျမတို့အစကနဦးပြုတာဆိုတော့ဒီနှစ်မှာတော့ကျမတို့ထူးထူးခြားခြားကျမတို့2021ကနေ2023အထိအာကျမတို့ဒါထုတ်ပြန်ထားခဲ့တယ်ပေါ့เนาะထုတ်လုပ်ခဲ့တဲ့ cartoon story လေးတွေရှိပါတယ်ဒါကတော့ဒီအထည်ချုပ်အလုပ်သမားများကဲ့သို့ရဲရင်ကြ fight like a garment worker ဆိုရဲ campaign ကနေထွက်လာတဲ့ကျမတို့ cartoon stories လေးတွေပေါ့เนาะဒီ story လို့ပေါင်းချုပ်ထားတဲ့ cartoon စာအုပ်လေးကျမတို့စတင်ဖြန့်ချီအောင်လုပ်တယ်နောက်တစ်ခါတော့ကျမတို့နေဆက်တစ်ချောင်းမှာရှိနေတဲ့အမျိုးသမီးတွေဖဲချင်းခံအမျိုးသမီးတွေစွန့်ပြင်ခံအမျိုးသမီးတွေစသဖြင့်ကျမတို့မေ့လျော့နေကြတဲ့အမျိုးသမီးစုဖွဲ့တွေရှိနိုင်ပါတယ်ဒီလိုအမျိုးသမီးတွေလည်းကျမတို့ဖိတ်ခေါ်ပြီးတော့အကုန်ပြန်ဆောင်ကြတဲ့ပုံစံမျိုးပေါ့เนาะကျမတို့အားလုံးခွန်အားမျှတယ်အတူရှိကြတယ်ဆိုတာပုံစံမျိုးလေကျွန်တော်ဆောင်ရွက်တာရှိတယ်ပြီးရင်ကျွန်တော်ချင်းမိုင်တို့လိုနေရာမျိုးတွေနောက်ဒီနိုင်ငံတကာအမျိုးသမီးအဖွဲ့တွေကဆောင်ရွက်ကြတဲ့လှုပ်ရှားမှုတွေမှာလည်းကျွန်တော်တို့တက်တက်အားပါဝင်ပါလေဥပမာပြောရရင်ချင်းမိုင်မှာဆိုရင်အပတ်နှစ်စဉ်ဆောင်ရွက်တဲ့အမျိုးသမီးလမ်းလျှောက်ချီတက်ပွဲရှိပါတယ်ဒီလိုလမ်းလျှောက်ချီတက်ပွဲမှာလည်းဒီ migrant workers လို့ပြောတဲ့ဒီရွှေ့ပြောင်းအလုပ်သမားအမျိုးသမီးတွေနဲ့အတူပေါ့နော် sister of sister အတူလမ်းလျှောက်ချီတက်နေပါတယ်နောက်ဒီအခြားနေရာတွေမှာဆိုရင်လည်းအာကျမတို့ဒါနိုင်ငံတကာအမျိုးသမီးတွေကပြုလုပ်မဲ့ဒီတိုက်တွန်းလို့ဆိုရဲညညာချက်တွေမှာကျမတို့ပါဝင်ပူးပေါင်းဖို့ရှိတယ်ပြီးရင်အခြားသောအညီမတွေနဲ့အတူထုတ်ပြန်မဲ့ညညာချက်တွေမှာလည်းကျမတို့ပါဝင်ပူးပေါင်းဖို့ရှိပါတယ်
ဟုတ်ကဲ့ဆိုလိုတာကတော့နိုင်ငံတကာအမျိုးသမီးများနေ့မှာလှုပ်ရှားမှုကတော့ပုံစံမျိုးစုံနဲ့လှုပ်ကြတယ်ပေါ့လေဆိုတော့ပြောလို့ချီတက်ပွဲတွေရှိတယ်။နောက်ဆွေးနွေးပွဲတွေလှုပ်ကြတာစုစုစည်းစည်းနဲ့အားလုံးဟိုပါဝင်တဲ့လှုပ်ရှားမှုတွေပေါ့တော့မျိုးစုံလှုပ်ကြရလို့ထင်တယ်။ဒီထဲမှာမှထူးထူးခြားခြားကတော့ဆောဆောကမတ်တင်စာရှင်လေးပြောသွားတာကစာအုပ်ထုတ်ဝေတယ်လို့ပြောတယ်ဒီစာအုပ်နဲ့ပတ်သက်ပြီးတော့လည်းနည်းနည်းလေးထူးခြားမှုတွေပေါ့ဘလို့အကြောင်းအရာတွေအဓိကထည့်သွင်းထားပြီးတော့ဒီစာအုပ်ကဘာထူးခြားတယ်လို့ပြောလို့ရမလဲ။
ဒီစာအုပ်ကတော့အဓိကအမျိုးသမီးတယောက်ကဲ့သို့ဆိုရဲခေါင်းစဉ်အတိုင်းပဲအမျိုးသမီးတွေရဲ့ရုန်းကန်ရတဲ့ဘဝဖြစ်စဉ်တွေအထူးသဖြင့်အထည်ချုပ်အမျိုးသမီးတွေပေါ့နော်အထည်ချုပ်ကဏ္ဍကကျွန်တော်တို့နိုင်ငံမှာဆိုရင်တကယ်ကိုကြီးမားကျယ်ပြန့်တဲ့ကဏ္ဍဖြစ်တဲ့အခြေခံလုပ်သားတွေအများကြီးပါဝင်လှုပ်ရှားနေကြတယ်အဲ့ထက်မှာ80ရာခိုင်နှုန်းကျော်ကအမျိုးသမီးတွေဖြစ်ပါတယ်ဒီအမျိုးသမီးကအသက်အရွယ်လဲစုံလင်တယ်ပြီးရင်တကယ်မြေပြင်မှာလဲအခက်အခဲတွေအများကြီးရင်ဆိုင်ကြုံတွေ့ရတယ်ကျွန်တော်တို့လုပ်သားအင်အားမြန်မာနိုင်ငံမှာဆိုရင်တကယ်ကိုအခြေခံအကျဆုံးသောလူအင်အား များတွေဖြစ်တယ်ပေါ့နော်အထက်မှာအမျိုးသမီးရအများစုဖြစ်တယ်ဆိုတော့ဒီစာအုပ်ထဲမှာဆိုရင်တော့ကျွန်တော်2021ကနေ2023ခုနှစ်အတွင်းကျွန်တော်တို့ဒီနှစ်နှစ်တာကာလအတွင်းမှာကျွန်တော်တို့ရေးသားဖော်ပြခဲ့တဲ့ကာတွန်းအတူလေးတွေပေါ့နော်အားလုံးပေါင်းကာတွန်းအပုပ်ကြီး၅ပုပ်ပါဝင်ပါတယ်ဒီကာတွန်းစာအုပ်ဒီထဲမှာဆိုရင်ဒီအမျိုးသမီးအာလူသမားအမျိုးသမီးတယောက်ချင်းစီတုံတွေ့နေရတဲ့ဖြစ်ရလေးတို့ကိုကျွန်တော်တို့ဖြစ်ရမှန်နဲ့ကျွန်တော်တို့ comment နဲ့ပေါ့နော်ပေါင်းပြီးတော့ကျွန်တော်တို့ဒါဇလန်းပုံဖော်ပြီးရေးသားထားတယ်အဲ့ထက်မှာအမျိုးသမီးရဲ့အခက်အခဲတွေလည်းပါတယ်လို့သူတို့ရဲ့မျှော်လင့်ချက်တွေသူတို့ရင်ဆိုင်နေရတဲ့အနေအထားတွေသူတို့ဘလို့ရုန်းကန်နေရလဲဘလို့ခွားတွေနဲ့ရှေ့ဆက်နေကြလဲဆိုတာကိုမြင်သားအောင်တကယ်လက်တွေ့မြေပြင်အခြေအနေတို့ထင်ဟနိုင်တဲ့ story မျိုးတွေကျွန်တော်တို့ဖော်ပြထားတာဖြစ်ပါတယ်ဒါပြောရမယ်ဆိုရင်ဒီ story တွေကကျွန်တော်တို့ပြည်သူတွေစီကိုဖြန့်ဝေတဲ့အခါမှာပြည်သူတွေစီကလည်းဒီ story ကတဆင့်ခွန်အားတွေရတယ်ဒီတို့ရတဲ့ဆင့်သူတို့ဒီအလုပ်သမားမျိုးသမီးတွေရဲ့ဘဝတွေကိုစာနာလာတယ်ဆိုတဲ့ feedback တွေလည်းကျွန်တော်မြောက်များစွာရရှိခဲ့ပြီးတော့ online ဒီပေါ်မှာပြန့်နှံ့ခဲ့တဲ့ story တွေဖြစ်ပါတယ်ဒါတွေကိုကျွန်တော်ကပုံနှိပ်ပုံစံမျိုးနဲ့ထုတ်ဝေရခြင်းယူရချက်ကတော့ကျွန်တော်ဒီ story တွေက online ပေါ်မှာတွေရက်တက်မသွားဘူးကျွန်တော်တို့မရောက်နိုင်တော့အဲเนาะ internet မရရှိတဲ့နေရာတွေဒါတွေကိုပါကျွန်တော်ပြန့်နှံ့သွားစေခြင်းနဲ့စာအုပ်ကလည်းဖတ်ယုံနဲ့လည်းမပြီးပါဘူးဒီစာအုပ်ကိုဖတ်ပြီးသွားပြီအတွေ့အပေါ်လာစေခြင်းနဲ့ပြီးရင်အဲ့စာအုပ်တွေကိုလည်းထပ်မံပြီးအခြားသူတွေကိုဖြန့်ဝေပြီးတော့ဖတ်ရှုဖို့အတွက်ကျွန်တော်တိုက်တွန်းစီခြင်းနဲ့ပေါ့နော်ဒီရွယ်ချက်တွေနဲ့အဲကျွန်တော်တို့ဒီစာအုပ်ကိုထုတ်ဝေဖို့အစီအစဉ်ဖြစ်ခဲ့ပါတယ
်ဟုတ်ဒါအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ထုတ်ဝေတယ်ဆိုတဲ့အခါကျတော့နိုင်ငံတကာကိုလည်းဒါရအောင်လုပ်သွားမယ်ဆိုတဲ့သဘောပေါ့
ဟုတ်ပါတယ်ကျွန်တော်တို့အင်္ဂလိပ်ဘာသာနဲ့မြန်မာဘာသာနှစ်ဘာသာနဲ့ထုတ်ပြန်ခဲ့ရလဲပါဝင်တယ်အဓိကအားဖြင့်တော့ကျွန်တော်တို့မြန်မာနိုင်ငံအမျိုးသမီးတွေအရေးကိုပြောရဲဆိုရင်အခြားနိုင်ငံကအမျိုးသမီးတွေရဲ့အနေအထားနဲ့ကျွန်တော်တို့အများကြီးဆင်တူတာတွေရှိတယ်ဆိုတော့နိုင်ငံတကာမှာလည်းအမျိုးသမီးများပုံစံမျိုးစုံနဲ့ရုန်းကန်ရှင်သန်နေကြရတယ်ဆိုတော့ကျွန်တော်တို့ sister တို့ sister ရဲ့ယူရချက်ထဲမှာဆိုရင်နိုင်ငံတကာအမျိုးသမီးလှုပ်ရှားမှုတွေနဲ့ချိတ်ဆက်ရန်ဆိုတာပါဝင်တယ်အဲထဲမှာဆိုရင်အခုလိုမျိုးအလုပ်သမားအမျိုးသမီးရဲ့အနေအထားတွေပေါ့နော်ဒါတွေကိုလည်းနိုင်ငံတကာညီမတွေသိစေချင်တယ်ဒါကြောင့်ကျွန်တော်တို့အင်္ဂလိပ်ဘာသာနဲ့ပါကျွန်တော်တို့နဲ့အတူသွေးစည်းညွညွစွာယက်တည်နေကြတဲ့နိုင်ငံတကာမှာရှိနေကြတဲ့အလုပ်သမားဒီ union တွေပေါ့နော်အလုပ်သမားတမကအသီးသီးအမျိုးသမီးတွေပြီးရင်မြန်မာပြည်နဲ့အတူသွေးစည်းညွတဲ့ကျွန်တော်တို့ဒီအိန္ဒိယနိုင်ငံတွေပြီးတော့အနောက်ကမ္ဘာပဲဖြစ်ဖြစ်ပေါ့နော်ဒါတွေကိုအလွယ်တကူသူတို့ဖတ်ရှုနိုင်အောင်လေ့လာနိုင်အောင်ကျွန်တော်တို့စီစဉ်ထားပါတယ်
ဒီလိုမျိုးသမီးတွေရဲ့လှုပ်ရှားမှုတွေသူတို့ရဲ့စွမ်းအားတွေသူတို့ရဲ့စွမ်းဆောင်မှုတွေကိုဒါနိုင်ငံတကာမှာလည်းပို့ပြီးတော့ဟို awareness ပေါ့နော်ဟိုသိလာအောင်လို့လုပ်ရကြမယ်လို့လည်းထင်ပါတယ်ဆိုတော့ဒါကိုလည်းဒါနိုင်ငံတကာမျိုးသမီးများနေမှာဒါတမင်ချိန်ကြိုက်ပြီးတော့ထုတ်တာပေါ့နော
်ဟုတ်ပါတယ်ဆိုတော့ကျွန်တော်တို့အမျိုးသမီးတွေရဲ့ကျွန်တော်တို့ရုန်းကန်ရမှုတွေကဘလောက်ပဲလူမျိုးဘာသာအသားအရောင်နိုင်ငံတွေကွဲပြားနေပါစေကျွန်တော်တို့တူညီမှုတွေအများကြီးရှိတယ်အဲ့လိုပဲကျွန်တော်တို့ခွန်အားတွေကလည်းနိုင်ငံတွေကိုဖျက်ချော်စီးဆင်းပါတယ်ဆိုတော့မြန်မာပြည်သူတွေရဲ့ခွန်အားအထူးသဖြင့်ဒီအထည်ချုပ်အလုပ်သမားတွေလမ်းပေါ်တက်လိုက်တဲ့အချိန်ကစလို့ကျွန်တော်တို့နိုင်ငံတစ်နိုင်ငံလုံးမှာရှိနေတဲ့လုပ်သားပြည်သူတွေအားလုံးမိဘပြည်သူတွေအားလုံးရဲ့ပူးပေါင်းပါဝင်မှုကိုကျွန်တော်တို့စိတ်ဆော်နိုင်ခဲ့ရလဲမြင်ရတယ်ပြီးရင်တစ်ချိန်တည်းမှာလည်းဒီပြည်သူတွေရဲ့ခွန်အားတဆင့်ကမ္ဘာအရက်ကမ္ဘာဒေသအသီးသီးမှာရှိနေကြတဲ့တော်လန်ပြည်သူတွေအားရခွန်အားကူးဆက်ခဲ့ရဆိုကျွန်တော်မြင်ရတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ခွန်အားတွေအပြန်လန်အားဖြည့်ဖို့လိုတယ်ယနေ့ကာလအထူးသဖြင့်ကမ္ဘာကြီးမှာဒီကျွန်တော်တို့လက်ရာစုံတွေပေါ့အရန်ကိုကြီးစိုးလာတဲ့အချိန်မှာအခုလိုကျွန်တော်တို့ဖိနှိပ်ခံပြည်သူတွေအချင်းချင်းကြားပြီးရင်မျိုးသမီးတွေအချင်းချင်းကြားသွေးစည်းညီညွတ်မှုပြသဖို့အကောင်းဆုံးအချိန်လို့လည်းမြင်ပါတယ်အဲ့အချိန်မှာမှမျိုးသမီးအရေးလို့ပြောရင်မြန်မာပြည်ရဲ့မျိုးသမီးအရေးမှာဆိုရင်လည်းအခြေခံအကျဆုံးသောလူသားမျိုးသမီးရဲ့အတန်နဲ့သူတို့ရဲ့မန်သူတို့ရဲ့ခွန်အားတွေလည်းမမေ့လျော့စေချင်တဲ့ရွယ်ချက်တွေလည်းပါဝင်ပါ
ဆက်တယ်ပဲမေးချင်တာကတော့အခုဒီမြန်မာနိုင်ငံအပါအဝင်ပေါ့နော်ကမ္ဘာတော်ကအမျိုးသမီးတွေဒီကနေ့မှာရင်ဆိုင်နေရတဲ့အဓိကစိန်ခေါ်မှုတွေပေါ့နော်ဘာတွေများတွေ့ရပါလဲရှင
်ရင်ဆိုင်နေရတဲ့စိန်ခေါ်မှုနံပါတ်1အရေးကြီးဆုံးကဘာလဲဆိုတော့ကျမတို့ဒီအာနာရှင်နေနောက်အစွန်ရောက်တဲ့ဒီခေါင်းဆောင်နေကခေါင်းထောင်ထလာတာကကျမတို့အမျိုးသမီးကိုတိုက်ရိုက်စိန်ခေါ်တယ်လို့ကျွန်တော်မြင်ရပါတယ်ဒါကိုသုံးသက်တဲ့ဆိုရင်လည်းကျွန်တော်ဘာလဲဆိုတော့မဟာပူဝါရခေါင်းထောင်ထလာခြင်းလို့လည်းကျွန်တော်ပြောလို့ရတယ်ပေါ့နော်ဒီလက်နက်ကင်ထားတဲ့သူတွေဒါမှမဟုတ်ဒီအာနာပါဝါအာနာ၃ရက်လုံးတယောက်ထဲဒါမှမဟုတ်တစုတစ်ခွဲတဲ့ချုပ်ခိုင်ထားတဲ့အင်အားစုတွေကနေမှကမ္ဘာနေရာဒေသအသီးသီးမှာကြီးစိုးလာတယ်ဆိုတဲ့အနေအထားမှာကျွန်တော်တို့ဘာလို့မြင်ရလဲဆိုတော့နောက်ွယ်ကနေမဟာပူဝါရပေါ့နော်အမျိုးသားတွေကပဲလက်ဆွဲနှုတ်ဆက်ပြီးအမျိုးသားတွေပဲကျွန်တော်တို့ငြိမ်းချမ်းရေးတိစောက်တာမျိုးဖြစ်ဖြစ်အမျိုးသားတွေပဲစစ်ပွဲတွေဖြစ်တာပဲဖြစ်ဖြစ်အားလုံးကသူတို့အဓိကမဟာပူဝါရကြီးစိုးတဲ့နိုင်ငံရေးစနစ်ကြီးကိုကျွန်တော်တို့ကြားထဲမှာအမျိုးသမီးတွေကဝင်ပြီးကူးခတ်နေရတယ်တကယ်ကျွန်တော်တို့ရဲ့လိလာသုံးသက်ချက်တွေကကြည့်မယ်ဆိုအမျိုးသမီးတွေပါဝင်တဲ့ငင်းချမ်းကြီးဟာပို့ပြီးတော့ရေရှည်တည်တံ့နေပြောရမယ်15နှစ်ကြာလောက်ပို့ပြီးတော့ရေရှည်တည်တံ့နေဆိုတာလေကျွန်တော်တို့သုတေသပညာရှင်တွေကဖော်ထုတ်ပြောဆိုထားတာရှိပါတယ်သို့တော်ညာတကယ်ကျွန်တော်တို့နိုင်ငံရေးစင်မြင့်နေပေါ်မှာနောက်အမျိုးသမီးတွေကဥဆောင်ပြီးပြောတာနောက်ကိုစားပြုပြီးပြောတာမျိုးတွေကျွန်တော်တို့အားနေတယ်အဲ့ဒါတွေကဘာလဲဆိုတော့ကျွန်တော်တို့အမျိုးသမီးတို့တစ်ခုလုံးပေါ့နော်ပြောရမယ်ဆိုကမ္ဘာ လူကြီးတွေမှာဆိုအမျိုးသမီးအများစုအားလုံးကတပြင်းညီစိန်ခေါ်နေတဲ့ဖြစ်ရတယ်လို့ကျွန်တော်မြင်ပါတယ်မြန်မာနိုင်ငံမှာဆိုလည်းအလားတူပဲပေါ့နော်ဒီဒီစစ်ကောင်စီကစပြီးအာဏာသိမ်းတဲ့ကာလမှာကလေးကယနေ့အချိန်ထိကျွန်တော်တို့တွေ့လာတော့ပါလဲဆိုတော့ဒီအမျိုးသားတွေကြီးဆိုတဲ့နိုင်ငံကြီးစနစ်ဆက်ပြီးဖြစ်ပွားနေတယ်အဲ့ဒါကိုလည်းအမျိုးသမီးတွေကကောင်းဆုံးတံပြန်ဆောင်ရွက်တယ်ပေါ့နော်ပြောရမယ်ဆိုတော့အမျိုးသမီးထမိန်တွေအလန်းထူနိုင်တဲ့အဆင့်ထိကျွန်တော်တို့တမိုင်းမှာမရှိဘူးတဲ့အနေထားကြီးကျမတို့ရောက်နေတယ်သို့တော့အဲ့ဒီအဆင့်အဲ့လိုမျိုးအဆင့်ကြီးကျမတို့တော်လန်နိုင်ခဲ့တဲ့ဟာနောက်ပြန်လန်မကြအောင်ကျမတို့ရဲ့အတွေးပေါ်ယူရတာအထူးသဖြင့်နိုင်ငံရေးစိတ်ဆန္ဒအားလုံးတန်းတူညီညာရေးဆိုတဲ့နိုင်ငံရေးစိတ်ဆန္ဒဘလောက်ထိရှိလဲဆိုတာကျမတို့အမျိုးသမီးယနေ့အချိန်ထိဆက်စူးစမ်းနေရတဲ့ကာလလို့ကျမတို့မြင်ရပါတယ
်အခုလိုအချိန်ပေးပြီးတော့မျိုးသမီးခန္ဓာမှာပါဝင်ဆွေးနွေးပြောပြပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင
်ခေကြပြီးတော့လည်းကျေးဇူးများကြီးတင်ပါတယ်
မကင်ဖြူတွေးတင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာပါဆက်လက်ထုတ်လွှင့်ပေးမှာကအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ကွန်ဂရက်စ်လွှတ်တော်မိန့်ခွန်းအပေါ်မှာ Republican Party လွှတ်တော်အမတ်တွေကချီးကျူးပြီး Democrat လွှတ်တော်အမတ်တွေကတော့ဝေဖန်လိုက်ပါတယ် Apple ကုမ္ပဏီကအမေရိကန်မှာဒေါ်လာဘီလီယံ500ရင်းနှီးမြှုပ်နှံမှာပါသူအဲ့ဒီအကြောင်းတွေကိုတူတာဆုံးလင်းအမေရိကန်တခွင်အစည်းအဝေးမှာကိုအောင်ကတင်ပြထားပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ကွန်ဂရက်စ်လွှတ်တော်ကိုပြောကြားတဲ့မိန့်ခွန်းထဲမှာသူအစိုးရလက်ထက်အကောင့်ထဲပေါ်နေတဲ့မူဝါဒတွေနဲ့ပတ်သက်ပြီးတော့အဓိကထားပြောကြားခဲ့ပါတယ်စီးပွားရေးလူဝင်မှုကြီးကြပ်ရေးအမေရိကန်နိုင်ငံသားရေးဆိုင်ရာထရန့်ရဲ့မူဝါဒတွေအပေါ်လွှတ်တော်အမတ်တွေရဲ့တုံ့ပြန်ပြောကြားချက်တွေကဘယ်လိုရှိပါလဲ
Mr. Speaker, the President of the United States.
မိတ်ဆွေသမ္မတဒေါ်နယ်ထရန့်ကဒုတိယသမ္မတတည်ထောင်ကာလအတွင်းဆောင်ရွက်မှာနေပတ်သက်ပြီးကွန်ဂရက်စ်လွှတ်တော်ကိုမတ်လ4ရက်နေ့ကမင်းငွန်းပြောကြားပါတယ် Republican လွှတ်တော်အမတ်တွေကတော့ဒီမူဝါဒတွေနဲ့ပတ်သက်ပြီးတော့ချီးကျူးပါတယ် Republican အလွှတ်တော်အမတ် Monica De La Cruz ကအခုလိုပြောပါတယ်
And give us
ဘိုင်ဒန်ဆိုရလက်ထက်ကပြောဆုံးခဲ့တဲ့အမေရိကန်အိမ်မက်တွေကိုပြန်ပြီးတော့အကောင့်ထဲပေါ်ပြီးမှာပါ
ထရမ့်ရဲ့စိတ်ခွန်အားထက်သန်မှုကိုလည်း Republican အလွှတ်တော်အမတ် Doug Lamafar ကချီးကျူးပါတယ်
The gloves are off but it really is
အမေရိကန်အတွက်လုံးစရာရှိတာတွေကိုအားနဲ့မှန်နဲ့လုံးနေတာပါသူ့ရဲ့အတွေးမြင်တွေမူဝါဒတွေတကယ်ကိုလက်တွေ့ကြပါတယ်
They just make sense
သမရဂျိုးဘိုက်ဒန်လက်ထက်ငွေကြေးဖောင်းပွားပြီးတော့ကုန်စည်နှုန်းတွေတက်လာတာကြောင့်ရွေးကောက်ပွဲမဲဆွယ်စည်းရုံးစဉ်ကာလမှာထရမ့်ကကုန်စည်နှုန်းတွေကြောင်းလုံမယ်လို့ပြောထားတာပါခုအခါမှာတော့မက္ကဆီကိုနဲ့ကနေဒါတရုတ်သွင်းကုန်တချို့အပေါ်အခွန်တိုးကောက်လိုက်ချိန်မှာ stock ဈေးတွေကျဆင်းနေပြီးတော့ကြက်ဥလိုစားတောက်ကုန်စည်နှုန်းတွေလည်းမကျသေးပါဘူးအထက်လွှတ်တော်လူနည်းစုခေါင်းဆောင် Democrat အထက်လွှတ်တော်မန် Chuck Schumer ကအခုလိုပြောပါတယ်
One thing Donald Trump did not
Donald Trump ပြောသွားတာလည်းမပါတာကအမေရိကန်တွေအားလုံးသိကျင်နေကြတဲ့ကုန်စည်နှုန်းတွေကြောင်းဘယ်လိုလုပ်လဲဆိုတာပါဒါပေမဲ့သူလုပ်တာကကနေဒါမက္ကဆီကိုနဲ့ကုန်သွယ်ရေးစစ်ပွဲဆက်လိုက်ပြီးကုန်စည်နှုန်းတွေတက်အောင်အသေးချာကိုလုပ်နေပါတ
ယ
်အမေရိကကကုန်သွယ်ကုန်တိုးမကောက်တာကြောင့်အမေရိကန်တွေညစ်နာတယ်ဆိုပြီးတော့ Trump ကနှစ်ရှည်လာများထောက်ပြလာတာပါကုန်သွယ်ကုန်တိုးကောက်တာကြောင့်အချိန်ကာလတစ်ခုအတွင်းထိခိုက်ညစ်နာမှုတချို့ရှိနိုင်ပေမဲ့ရေရှည်မှာတော့ပိုအဆင်ပြေစေတယ်လို့ဆိုရတယ် Republican အလွတ်တော်အမတ် Mike Collins က
You bring American
American တွေကိုချစ်တော့ပေါ်ကိုရက်တီးပြီးကုမ္ပဏီတွေလည်းပြန်လာပါပါအမေရိကမှာပဲထုတ်လုပ်တာကြောင့်ဈေးလည်းသက်သာမှာပ
ါထရမ့်ပထမသက်တမ်း2018ခုနှစ်မှာအခွန်လျှော့ကောက်တဲ့ဥပဒေကိုပြဋ္ဌာန်းခဲ့ပြီးခုအခါအဲ့ဒီဥပဒေကိုသက်တမ်းထပ်တိုးဖို့လိုအပ်နေတာပါ Republican အလွတ်တော်အမတ် Monica De La Cruz ကခုလိုပြောပါတယ်
They're concerned about the Trump tax cuts going away.
Trump ရဲ့အခွန်အစည်းအဝေးဖျက်ပစ်လိုက်မှာကိုစိုးရိမ်နေကြပါတယ်။ဘာလို့လဲဆိုတော့ Hispanic တွေအနေနဲ့ညီမဒေသကစီးပွားရေးလုပ်ငန်းအသေးစားလေးတွေအပေါ်ရင်သာမကပဲ။ American တွေအားလုံးအပေါ်တက်ရောက်မှုရှိမှကြောင့်ပါ။အခွန်ကောက်မယ်ဆိုရင်ဒေါ်လာ1,100လောက်ပိုပေးရနိုင်ပြီးတော့ဒီပမာဏဟာ American မိသားစုအတွက်တည်င်း6ပတ်စာစားတောက်စီဖြစ်ပါတယ်
။ Democrat ခေါင်းဆောင် Alot အမတ် Hakeem Jeffries ကတော့ချမ်းသာတဲ့သူတွေကိုအခွန်လျှော့ကောက်တာထက်အစိုးရအသုံးစရဖျက်တောက်တာမျိုးကိုမလိုလားဘူးလို့ဆိုရတယ
် Republicans aren't trying to bring
Republican တွေကတနိုင်ငံလုံးစူးစီးညင်ညွတ်မှုရောက်အောင်မလုပ်ဘဲစိတ်ဝမ်းကွဲအောင်လုပ်နေတာပါ Republican တွေကအမေရိကရှေ့ကိုချီတက်ရမယ်အစားနောက်ကျောင်းပြန်လှည့်နေတာပါ
ဖ ဖေဖော်ဝါရီ28ရက်နေ့ကအင်ဗျူရောမှာသမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီတို့စကားခြေတင်ဖြစ်ပြီးတဲ့နောက်ယူကရိန်းမြေရှားတပ်ထုတူးဖော်ရေးသဘောတူစာချုပ်မချုပ်ဆိုနိုင်ခဲ့ပါဘူး။အဲဒီနောက်မှာတော့ယူကရိန်းသမ္မတကသူ့ဘက်ကနေနောင်တရကြောင်းထုတ်ဖော်ပြောကြားပြီးမြေရှားတပ်ထုတူးဖော်မှုကိစ္စဆွေးနွေးဖို့ပြန်လည်အဆိုပြုလာပါတယ်။ရုရှားယူကရိန်းစစ်အဆုံးသတ်ဖို့ထရမ့်ကကြိုးစားနေတာဖြစ်တယ်လို့ယူကရိန်းနေလောက်ဘသူကမှငြင်းငြိမ်းရေးလိုချင်မှာမဟုတ်ဘူးလို့သမ္မတဇယ်လင်စကီကပြောပါတယ်ဒါဟာသမ္မတထရမ့်ရဲ့ယက်တီချက်ပြသမှုကြောင့်လို့ Republican အလွတ်တော်အမတ် Ryan Zinke ကပြောပါတယ်
Obviously the letter he had rethought it
ဆိုင်မှာသူပြန်ပြီးတော့စဉ်းစားသုံးသပ်ထားတာပါပါတယ်သမ္မတထရမ့်ကအရေးကြီးပုဂ္ဂိုလ်ဖြစ်ပြီးတော့ကမ္ဘာကြီးမှာအာဏာရှိဆုံးပုဂ္ဂိုလ်ဖြစ်ပါတယ်ကျွန်တော်ကတော့သူ့လိုမဟုတ်ပါဘူးအမေရိကဆိုတာမရှိရင်စစ်လည်းမနိုင်နိုင်ပ
ါဘူး
ဒီမိုကရက်တစ်အာဏာရခြင်းမှာတော့ယူကရိန်းကိုစစ်ရေးအကူအညီဒေါ်လာဘီလီယံနဲ့ချီပေးအပ်ခဲ့တာပါ2014ခုနှစ်ကယူကရိန်းခရိုင်းမီးယားကျွန်းစွန်နဲ့ဒွန်ဘတ်စ်ဒေသကိုရုရှားကသိမ်းပိုက်ခဲ့တယ်လို့2022ခုနှစ်မှာလည်းယူကရိန်းကိုထိုးစစ်ဆင်တိုက်ခိုက်တာကြောင့်ကျူးကျော်သူဟာရုရှားသားဖြစ်တယ်လို့သတ်မှတ်ထားတာပ
ါ I think we need to support
ယူကရိန်းကိုကူညီဖို့လိုပါတယ်သူတို့ကအလွန်ရေးပါတယ်မဟာမိတ်တွေပါယူကရိန်းကိုအကူအညီပေးဖို့ပေးထားတဲ့ဂရီတိုင်းအကောင့်ထဲပေါ်ပြီးတော့အမေရိကန်ရဲ့ဂရီစကားကိုထိန်းသိမ်းဖို့လိုအပ်ပါတယ်
အမေရိကန်အစိုးရသုံးချက်ကိုကွန်ဂရက်စ်လွှတ်တော်ကမတ်လ14ရက်နေ့အထိသာယာယီချပေးထားတာကြောင့်စက်တင်ဘာလအထိအသုံးချက်ချမှတ်ဖို့အခုအခါကွန်ဂရက်စ်လွှတ်တော်မှာကြိုးပမ်းနေကြပါတယ်။သမ္မတထရမ့်ကတော့အသုံးချက်အမြန်ဆုံးချမှတ်ပေးဖို့ Republican တွေကြီးစိုးထားတဲ့အထက်လွှတ်တော်ရောအောက်လွှတ်တော်ကိုရောတိုက်တွန်းထားပါတယ်ခင်ဗျာ။ iPhone နဲ့ Apple ကမီတို့ပစ္စည်းအတော်များများတရုတ်နိုင်ငံမှာထုတ်လွှတ်တာပါခုနှစ်ပိုင်းတွင်အတွင်း Apple ကုမ္ပဏီအားဗီယက်နမ်နဲ့အိန္ဒိယမှာစက်ရုံတွေထပ်တည်ဆောက်ပေမဲ့အမေရိကမှာတော့ပြန်ပြီးတော့မြုပ်နှံတာမျိုးမရှိခဲ့ပါဘူး။ဒါပေမဲ့အခုအခါအမေရိကန်ပြည်ထောင်စုမှာဒေါ်လာဘီလီယံ500ရင်းနှီးမြုပ်နှံမှာဖြစ်ပြီး AI server တွေထုတ်လုပ်ဖို့ Texas ပြည်နယ်မှာစက်ရုံတည်ပါလိမ့်မယ်။ဒါလို့ရင်းနှီးမြုပ်နှံမှုကနေအလုပ်အကိုင်ပေါင်း 2,000 လောက်ဖန်တီးပေးနေတာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ Apple CEO Tim Cook တို့တွေ့ဆုံဆွေးနွေးပြီးတဲ့နောက်အခုလိုကြေညာလိုက်တာပါအမေရိကမှာပြန်ရင်းနှီးမြှုပ်နှံပြီးတော့အလုပ်ကိုင်တွေဖန်တီးပေးနိုင်ဖို့ကုမ္ပဏီတချို့ဟာအခုလိုဆောင်ရွက်လာတာဖြစ်ပြီး Apple ကုမ္ပဏီလည်းပါဝင်လာတာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအခုလိုပြောပါတယ
်ကုန်သွယ်ကုန်တိုးကောက်တာကိုမပေးချင်တာကြောင့်သူတို့ဒီမှာပြန်လာပြီးရင်းနှီးမြှုပ်နှံမှာပါ
Apple ကနေရာတွေဖြန့်ခွဲပြီးတော့ပစ္စည်းထုတ်လုပ်ဖို့ဆောင်ရွက်နေတာဖြစ်ပြီးဒါဟာထရမ့်ရဲ့တရုတ်ပေါ်ကုန်သွယ်ခွင့်ချမှတ်တာကြောင့်မဟုတ်ဘူးလို့သုံးသက်သူတဦးကပြောပါတယ်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးစင်တာကအကဲခတ်ဘေးလ်ရန့်ကအခုလိုပြောပါတယ
် I mean they are now in have been
ကုန်သွယ်ခွင့်တိုးကောက်တဲ့ကိစ္စမတိုင်ခင်နဲ့အနည်းငယ်ကလေးကတရုတ်ကစက်ရုံတွေကိုပြောင်းရွှေ့ဖို့လုပ်နေတာပါတရုတ်နိုင်ငံတည်းစက်ရုံအတော်များများရှိနေပေမဲ့ခုခါမှာအများကြီးသူ Apple ကပြောင်းရွှေ့ဖို့လုပ်တာ
တခြားနိုင်ငံမှာသွားအခြေစိုက်တဲ့ American Company တွေနိုင်ငံတွင်းပြန်လာပြီးတော့ကြီးမြတ်တဲ့ America တပံပြက်ဖြစ်လာဖို့ Trump အစိုးရကကြွေးကြော်ထားတာပါ Creative Strategies အဖွဲ့ CEO စက်မှုထုတ်ကုန်ကဏ္ဍအရေးသုံးသက်သူ Ben Benjamin ကအခုလိုပြောပါတယ်
They're just taking the opportunity to use
America မှာလည်းပြန်လဲချေချမယ်မူဝါဒအရာစက်ရုံတွေပြန်ပြီးပြောင်းရွှေ့ဖို့ပြင်ဆင်နေချိန်မှာအများသတိထားမိလောက်အခုလိုထုတ်ပြန်တာပ
ါ America မှာပြန်လဲမြှုပ်နှံတဲ့အစီအစဉ်အရ Arizona ပြည်နယ်မှာရှိတဲ့ Taiwan ဒပိုင်းလျက်ကူးပစ္စည်းစက်မိုင်ကွန်ဒက်တာထုတ်လုပ်တဲ့ TSMC Company စက်ရုံကနေပိုအစစ်မြစ်နဲ့ Silicon Chips တွေထုတ်လုပ်မယ်လို့လည်း Apple Company ကပြောဆိုထားပါတယ်ခင်ဗျာ
တူတာဆုံးလင်းအမေရိကန်တခွင်နားစင်အပြည့်မှာသိပ္ပံတဲ့ဤပညာကိုဆက်လက်ထုတ်လွှင့်ပေးပါမယ်။ရေတံခံနိုင်တဲ့အဝတ်အထည်တွေကနေတန်ရှင်းပစ္စည်းတွေမကတ်တဲ့အိုးခွက်တွေအထိလူသုံးကုန်ပစ္စည်းအမျိုးမျိုးမှာထည့်သွင်းသုံးစွဲနေတဲ့ဓာတုပစ္စည်း PFAS PFAS ဟာအင်မတန်အသုံးဝင်သလောက်အန္တရာယ်လဲကြီးတယ်လို့ဓာတုပညာရှင်ဒေါက်တာခမောင်ညိုကပြောပါတယ်။ PFAS PFAS ဆိုတာဘာပါလဲ။ဒေါက်ခင်မျိုးသက်ကမေးမြန်းတင်ဆက်ထားပါရခင်ဗျာ
ဆက်ဓာတုပစ္စည်းတွေထဲမှာပေါ့နော်ဒီက forever chemical ဆိုတာဟုတ်အများခေါ်ကြတယ်အဲ့ဒါဘာလဲသိကြလို့ပါဆရာဘယ်တော့မှမပြောက်တော့တဲ့ chemical ဆိုတာဘာပါလဲဆရာ
forever ကမ်ကဲဆိုတာထာဝရဓာတုပစ္စည်းဆိုတော့ပြောကြတယ်ဒါကတော့ဘယ်ပစ္စည်းမှတော့ထာဝရတော့မရှိဘူးသို့တော့ဒီဓာတုပစ္စည်းကနှစ်ပေါင်းသိမ့်နဲ့ချီတန်းနဲ့ချီပေါ့တုံတုံမပြည့်စည်တော့တဲ့ပစ္စည်းဖြစ်လို့ဖြစ်စီလို့မရတဲ့ပစ္စည်းဖြစ်လို့ကျွန်တော်တို့က permanent chemical ဆီလို့ခေါ်တယ်သူကကောင်းကျိုးဆိုးကျိုးနှစ်ခုတွဲတွဲတော့ရှိပါတယ
်ဒီ forever chemical ထာဝရဓာတုပစ္စည်းတွေမှာဘာဓာတုပစ္စည်းတွေပါပါလဲဆရာ
ဒီဓာတုပစ္စည်းကို PFAS ဆိုတော့ကျွန်တော်တို့ခေါ်တယ်ပါဒါမှမဟုတ်ပိုလီကလိုရို alkyne substance လို့ခေါ်တယ် alkyne ဆိုတာအများကြီးကိုပြောတာ alkyne ဆိုတာဓာတုဝေဒပစ္စည်းတွေမှာ organic ဆိုတဲ့ပစ္စည်းတွေရှိတယ်တမျှအဲကိုင်းလို့ခေါ်တာဟုတ်တော်တော်များများအဲကိုင်းနေရှိအဲအဲကိုင်းပါတဲ့ substance ဒါမှ fluorine ပါတဲ့ fluoro အဲ့ဒီကောင် poly အများကြီးပါတယ်ဒီတော့ PFAS ဆိုပြောရင်ပါ fluoro အဲကိုင်း substances ဆိုတော့ပြောကြတယ်အဲ့ substance ကဘယ်လောက်များလဲဆိုရင်အခုလောလောဆယ်တွေ့တာ12,000ကျော်ရှိတယ်ဒါပေမဲ့လောလောဆယ်မှာဓာတုပစ္စည်းနှစ်ခုအဓိကအသုံးပြုတယ်အဲ့လားပါဆိုရင်ပါဖလိုရိုအော်တနက်အက်ဆစ်လို့ပြောကြတယ်ဟာနံပါတ်1ရှိတယ်နံပါတ်2ကပါဖလိုရိုအော်တနက်ဆာဖိုနိတ်ဆိုတော့ရှိတယ်ဒီနှစ်ခုကိုအဓိကထားတော့သုံးကြတယ်ဒီနှစ်ခုဟာလောလောဆယ်အသုံးပြုတဲ့ PFAS ဆိုခေါ်တဲ့ထာဝရဓာတုပစ္စည်းတွေမှာအေးပါဆုံးနှစ်ခုဖြစ်ပါတယ်
။ဟောဆရာဆော့ဆော့လည်းပြောတယ်ကောင်းကျိုးရှိတယ်ဆိုးကျိုးရှိတယ်ဆိုတော့ပထမဆုံးကောင်းကျိုးလေးကိုပြောပြပေးပါဆရာဒီဒီဓာတုပစ္စည်းတွေကောင်းကျို
းဒီကောင်းကျိုးတွေကသူကရေမတင်ဘူးမကပ်ဘူးအလွယ်တကူနဲ့ဟောမပြည့်စည်ဘူးဆိုတော့အလုံးဝင်လာတဲ့အများကြီးပါဥပမာပြည့်ဟင်းချက်တဲ့အိုးတွေထမင်းအိုးတွေ non stick လို့ဆိုတော့မကပ်အောင်လုပ်တဲ့နေရာမှာသူ့ကိုထည့်သုံးတာလေအဲ့ဒီဟာကို teflon လို့ခေါ်တယ် teflon က PFAS ဖြစ်စည်းပဲအဲ့တဲ့ from ကိုအိုးတွေမှာသုံးကြတယ်နောက်တစ်ခါမိသတ်တဲ့ဖုန်းတွေမှာအရင်ကမိသတ်ဖုန်းတွေဆိုခဏလေးပြတ်သွားတယ်ဘာညာပေါ့နောက်တစ်နှစ်တစ်ခါလဲရတယ်နှစ်နှစ်တစ်ခါလဲရအခုကဒီလိုမဟုတ်တော့မိသတ်ဖုန်းကိုအကြာကြီးသုံးလို့ရအောင်လို့သူ့ကိုထည့်တာပြီးရနောက်တော့ဒီခေါင်းလျှော်ရေးတို့အဝတ်အထည်တွေမှာလဲကျွန်တော်ရေးဆိုခံတဲ့ဝတ်အထည်တွေဒီသုံးရပါတယ်အဲ့ထာဝရသမကေတာအမှန်အသုံးဝင်ပါတယ် non stick ကမကတ်တဲ့အိုးတွေမှာသုံးတော့ပေါ့ဒဲအိုးတွေ air fryer တွေထမင်းအိုးတွေပေါင်းအိုးတွေမှာအကုန်လုံးဒီနောက်ပိုင်းမှာကျတော့ non stick တွေသုံးလာကြတယ်အဲ့ဒါ PFAS နဲ့လုတ်ထားပါတယ်နောက်တစ်ခုကဒီဝင်ရိုးဆုံးကိုသွားတဲ့ခါမှာဒါမှမဟုတ်အေးတဲ့နေရာတွေမှာအလုတ်လုတ်တဲ့ခါမှာနှင်းကြိုက်တယ်ရောတန်နေခံရနှင်းကြိုက်တယ်ဆိုအသားရည်ရောပဲ့ပေါ့နှင်းမကြိုက်အောင်လို့ဆိုရင်ဘာလုပ်ရလဲဆိုအဲ့ဒီအဝတ်စားရေမဆူရအောင်အဲ့ရေမဆူဝဲအောင်လုတ်တဲ့အဝတ်စားကဒီ PFAS နဲ့တုတ်ထားတာဒါမှမဟုတ်သူကိုယ်တိုင်ကကျွန်တော်တို့အဲ့ဒီအထည်တွေနဲ့ကိုရက်ရင် PFAS နဲ့ရက်ရပါတယ်မျက်ခင်းတုတွေတော့ဘလုံးကံတဲ့ခါကျမျက်ခင်းတုတွေရှိတုံတိုင်မပြည့်စည်အောင်လုတ်ဖို့ဆိုမလွယ်ဘူးအဲ UU plastic ကပြည့်စည်တယ်ဒါ PFAS နဲ့လုတ်ရင်မပြည့်စည်ဘူးဒါတွေအများကြီးလုတ်တယ်နောက်တော့ဖီစာတို့ကဒီကြက်ကြော်တွေပို့တဲ့ခါမှာမကတ်အောင်ဆိုတော့ထည့်တဲ့ဘူးတွေမှာလည်းဒီ PFAS ကိုသုံးကြပါလေ
ဆရာအသုံးဝင်တာလေးအများကြီးပါเนาะဆိုးကျိုးအောင်ဆရာဆိုးဆိုးကျိုးအောင်ပါလေးရှိပါလေ
မကပ်ဘူးဆိုတော့အိုးတွေကိုခါလေးကျတော့ထိုးပြီးပြုတ်မိရင်ဒီကောင်ကအပြင်ကိုထွက်လာတတ်တာရှိတယ်ပဲ့သွားရင်ကျွန်တော်ရည်တဲ့ရောက်မှဒါဟုတ်ရင်စားတဲ့အစားစားတဲ့ရောက်အဲစားစားတဲ့ရောက်ရင် तू ကအသေးငယ်ဆုံးအမှုန်လေးတွေဒီ PM 2.5 ထက်ကိုငယ်ရင်တော့ तू ကသွေးလေးကိုရောက်ပါတော့ပေါ့10မိုက်ခရိုမီတာထက်ကိုငယ်ရင် तू ကသွေးလေးရောက်ပါသွေးလေးရောက်သွားရင်ကျန်တဲ့နေရာကြောက်ကတ်လို့အလုံးပြည့်စည်တဲ့ကင်ဆာရောဂါဖြစ်နိုင်ပေါ့ဒါဒီနေရာတွေမဟုတ်ပါဘူးခုနမျက်ခင်းတုတို့အင်ဂျီမှာထည့်ထားတာတို့ဘာလို့အကုန်လုံးပါလေးစပရေးတွေပါဒီမှာလဲပါတယ်မိသားဖုန်းတွေမှာလဲပါရင်အဲ့ဒီကောင်တွေကလူတွေကိုဒုက္ခပေးတော့တာသူဘာကြောက်လဲဆိုတော့မပြတ်မှမပြတ်တော့ဘူးဝင်သွားပြီဆိုကိုခန္ဓာရဲ့ရောက်ပြီဆိုတော့မပြည့်စည်တော့ကိုခန္ဓာနဲ့မတည့်တဲ့လူရှိတယ်တည့်တဲ့လူကတကယ်လည်းမရှိဘူးသူက foreign body ဖြစ်တယ်ကိုနဲ့မဆိုင်တဲ့ပစ္စည်းဖြစ်နေတော့ကိုခန္ဓာနဲ့ထုတ်လို့လည်းမရဘူးထားဝစဉ်တည်နေတော့သူ့မှာပြဿနာဖြစ်တယ်အထူးဖြစ်တောက်ရည်တွေဝင်သွားတယ်ကျွန်တော်တို့ရေကန်နေမှာလွင့်လာတဲ့အဒီအပုံလေးတွေကျလာပြည်အဲ့ဒီမှာကျွန်တော်တို့ကစစ်ပတော်မတောက်ဘူးဆိုရင်အဲ့ဒီရည်တွေမှာပါလာတယ်ဒါကြောင့်အိမ်ကတောက် ye dani wari, belong with your any ye woo, dana is civil dowda. Loga wari, ye zin a dowing up, the roll is that dada.
Taura tarubisi, the sabra balu, sabra tamale, rally bia 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 bia.
Taura kemagalu, the girl of Matijawa, but one of the tolo java, tong guia lizanga set to an outline to a toad. Sabra toad a deference over toadawa, ba loro. ออเดอร์เนี่ยแอคเซสโซ่ก็ไอ้คันนี้ซะชุบตรงนี้เนี่ยဒီကောင်မပြတ်တော့ဘူးဆိုတာသိလာတယ်သိရတော့သူ့ကိုနောက်ပြောင်းလာနာမည်ပေးလိုက်တာခြာဝရဗတကယ်လဲခြာဝရဘလို့မှဖြတ်လို့မရအောင်အဲ့တော့ဓာတ်ဝေကပစ္စည်းတွေမှာအများကြီးတုံးလို့ရတယ်ဒီတက်ခွက်ကမှတုံးတဲ့ဟာဒက်ဖရန့်ဆိုရင်ဈေးလည်းကြီးတယ်အတုံးလည်းကျတော့ဗောအဲ့ဒက်ခွက်ကမှတုံးတာကနေစတော့ကျန်တဲ့အပြင်မှာတဖြည်းဖြည်းတုံးလာကြ 里带了猛烈的出出多人乖乖人家这么敲对完人那出的好我路的这么最佳我对吧这样呢这一片来的还撇的但就欧里都呢刚中文撇的 Steve 欧里都呢没切掉的欧里并不特别的不干的快点嘛呢你别心里把他我对下来大家要路的我看到的我要抓我拉我要抓人对了你都可悲难的那叫啥出难过你这边边家先你啊这样差你家了不得地道不对地道。
都在开门牛也标价钱那边你的人把这边的你边家干哪个地马呗也拿来呗也是拿着把马边边送你来了。
VOA アメリカン単価に到着にアシーズン2をアメリカン北東ミョドワシントン DC がに代役投論していたဖြစ်ပါတယ်。トータシン類にね VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တခြင်းတောင်းဆိုလိုခြင်းနဲ့ဆိုရင်တော့ email လိပ်စာက burmese@voanews.com ကိုပေးဖို့တောင်းဆိုနိုင်ပါတယ်။ဒါအပြင် Facebook စာမျက်နှာနဲ့ကနေလဲ message နဲ့ဆက်သွယ်နိုင်ပါတယ် VOA ရဲ့အတန်လွင့်အစီအစဉ်တွေကိုလူဒုမိတ်ဆွေအတန်လိုက်အပြင် online ကဆိုရင် Facebook နဲ့ YouTube စာမျက်နှာတွေကနေလည်းကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာကဲအခုတော့ကြားရှိနေတဲ့သတင်းချင်းချုပ်ကိုကိုဝင်းမင်းပြောပြပါအောင်ခင်ဗျာ
အမေရိကန်သမ္မတကကနေဒါမက္ကဆီကိုကသွင်းကုန်ကုန်ကောက်မှုကိုယာယီဆိုင်ခံလိုက်ပါတယ်ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကကွန်ပစ္စည်းတွေပေါ်သွင်းကုန်ခွန်ကောက်ခံမှုကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသတင်းလေးဘက်ဆိုင်းငံ့လိုက်တာပါအမေရိကန်ရဲ့အဓိကကုန်သွယ်ဘက်နိုင်ငံတွေဖြစ်တဲ့အိန္ဒိယနိုင်ငံတွေကကွန်ပစ္စည်းတွေပေါ်25ရာခိုင်နှုန်းသွင်းကုန်ခွန်ကောက်ခံမှုကြောင့်အမေရိကန်စုရှယ်ယာဈေးတွေကျနေချိန်အခုလိုနိုင်ငံလုံးကကွန်ပစ္စည်းအများစုပေါ်သွင်းကုန်ခွန်ကောက်ယူမှုကို AP လ2ရက်နေ့အထိဆိုင်းငံ့ထားဖို့သမ္မတကကြေညာရင်းညမှာအမိန့်ထုတ်ခဲ့တာပါခင်ဗျာNow, American ရဲ့အရန်ဘန်နာကို Bitcoin နဲ့ပါထားဖို့သမ္မတအမိန့်ထုတ်ပြန်လိုက်ပါတယ်။ American ပြည်ထောင်စုမှာအစိုးရရန်ဘန်နာငွေကြေးကို Bitcoin Digital ငွေကြေးနဲ့ပါထားရှိဖို့သမ္မတ Donald Trump ကမနေ့ညမှာအမိန့်ထုတ်လိုက်တာပါ။ Online မှာလည်းပတ်သုံးဆွဲနေကြတဲ့ Digital ငွေကြေးတွေကတခုဖြစ်တဲ့ Bitcoin ကိုမဟာပြူဟာမြောက်အရန်ဘန်နာအဖြစ်ထားရှိနိုင်အောင်ဆောင်ရွက်ကြောင်းအမိန့်ကိုကြေညာရေးနေ့ကသမ္မတ Trump လက်မှတ်ထိုးခဲ့ပါတယ်။ဒါကြောင့်ရာဇဝတ်လုပ်ငန်းတွေနဲ့ဥပဒေနဲ့အညီသိမ်းဆီးထားတဲ့ခမန်းချေ Bitcoin 2သိန်းလောက်ကိုအရန်ဘန်ဒါအနေနဲ့ထားရှိသွားမှာဖြစ်တယ်လို့ Digital ငွေကြေးဆိုင်ရာအင်ပြီးတော့ Jamie David Sachs ပြောကြားခဲ့ပါတယ်ခင်ဗျာ။ Now မြန်မာမှာတော့နိုင်ငံမြောက်ပိုင်းကငွေလိမ်ကိုင်းတွေရှင်းသွားပြီလို့တရုတ်ကပြောလိုက်ပါတယ်။တရုတ်နိုင်ငံနဲ့နေဆက်ဖြစ်တဲ့မြန်မာနိုင်ငံအရှေ့မြောက်ပိုင်းဒေသကကြားဖြန့် Online ငွေလိမ်လုပ်ငန်းစင်တာအားလုံးကိုအရှိတောင်အရှာနိုင်ငံတွေနဲ့ပူးပေါင်းပြီးအမြင့်ပြနေနေလိုက်ပြီးတော့တရုတ်နိုင်ငံသားရေးဝန်ကြီးကပြောလိုက်တာပါဘေကျင်းမြို့တော်မှာဒီနေ့လှုပ်တဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံသားရေးဝန်ကြီးကတရုတ်နိုင်ငံနဲ့မြန်မာနိုင်ငံမြောက်ပိုင်းမှာရှိတဲ့ online ငွေလိမ်ကိုင်းအားလုံးကိုအပြည့်အစုံရှင်းလိုက်နိုင်ပါပြီထိုင်းမြန်မာနယ်စပ်မှာရှိတဲ့ငွေလိမ်ကိုင်းတွေကိုလည်းတရုတ်ထိုင်းမြန်မာနဲ့ Laos နိုင်ငံတို့ပေါင်းပြီးနှိမ်နှင်းနေပါတဲ့ပြည်သူတွေထိခိုက်မကောင်းမှုတွေလုပ်နေသူတွေကိုရှင်းလင်းပို့ပါလို့ပြောခဲ့ပါတယ်ခင်ဗျာ
ဗုဒ္ဓညအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့ညအတွက်ထုတ်လို့ရေးအစီအစဉ်မူကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆရာအင်ဂျင်နီယာတွေကတော့ Cedric Franklin, Helen Gordian တို့ဖြစ်ကြပါတယ်။ VOA ကိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျာ။ တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ကြမ်းမှချမ်းသာလုံခြုံဘေးကင်းကြပါစေခင်ဗျာကျွန်တော်ကခင်မောင်ဆိုမင်ပါThis program has come